Welcome to the Voice of America in Burmese.
မင်္ဂလာစနေမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်မတ်လ26ရက်စနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံနဲ့အတူပူးတွဲပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့စနေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါမနက်ခင်းထုတ်လုပ်ပေးမယ့်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့အမေရိကန်သမ္မတဂျိုးဘိုင်ဒင်ပိုလန်နိုင်ငံကိုတွားရောက်ပြီးအဲဒီမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေနဲ့တွေ့ဆုံတဲ့သတင်းအမေရိကန်နဲ့ဗြိတိန်နိုင်ငံကမြန်မာနိုင်ငံပေါ်အရေးယူမှုအသစ်တွေချမှတ်တန်ခတ်လိုက်တဲ့သတင်းအာဆီယံအထူးကိုယ်စားလှယ်မြန်မာပြည်ခီးစဉ်ပေါ်အကဲခတ်တွေကဝေမာလိုက်တဲ့သတင်းတွေနဲ့သတင်းပေးပို့ချက်တွေစူးစီးတင်ပြချက်တွေသတင်းဆောင်ပါတွေကိုလည်းဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်အဲဒီအထက်ကအမည်အနေနဲ့ကြားရမှာကတော့
အဲ့ငါရောဖန်ဆက်နေအောင်တဲ့ဒါတော့တမောအရေးလုပ်တာဒီမှာနော်ဆောက်ခံတာမရလို့ဖတ်နေတယ်။မရောတော့မိသူရွာရွာခံပေါ့။မိသူရွာရွာခံကခဲရနေ
ချင်းပြင်းနေမှာစစ်ကောင်စီတပ်တွေကကြေးရွာသားတွေကိုဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းသတင်းအပြည့်စုံမှာနားတင်ရမှာဖြစ်ပါတယ်။အဲ့ဒီနောက်အာဆီယံအထူးကိုယ်စားလှယ်မြန်မာပြည်ခီးစဉ်ကိုအကဲခတ်တွေကဝေဖန်လိုက်တဲ့အကြောင်းရုရှားတပ်တွေကယူကရိန်းအရသာပြမှတ်တွေကိုတိုက်ခိုက်မှုကိုလူပရေးစောင့်ကြည့်သူတွေကရှုံချလိုက်တဲ့အကြောင်းယူကရိန်းနိုင်ငံမှာသတင်းတောက်တွေတည်ဆုံနိုင်တဲ့တည်ဆုံနေတဲ့အကြောင်းတွေကိုလည်းနားဆင်ကြရမှာပါ။အဲ့ဒီနောက်သတင်းပတ်စဉ်အစီအစဉ်တွေနဲ့အမျိုးသမီးကဏ္ဍတုဒ္ဒဆုံလင်းအမေရိကန်တခွင်သိပ္ပံနဲ့နီးပညာတို့ကိုလည်းဆက်လက်နားဆင်ကြရမှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့စနေမနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာထိပ်တန်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုစော်မိုးကျော်တို့ကပြောပြပေးကြပါခင်ဗျာ။
ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုကြောင့်လူသားချင်းဆန္ဒမှုနဲ့လူခွင့်ရေးပြဿနာတွေကြုံရတာကိုဖြေရှင်းဖို့စ조사နေတဲ့မဟာမိတ်တွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပိုလန်နိုင်ငံကိုတောရောက်ခဲ့ပြီးအဲ့ဒီမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပါတယ
်
အခုချိန်ဟာဒီမိုကရေစီနဲ့ခရိုနီတွေကြားကတိုက်ပွဲအလေရောက်နေတာဖြစ်ကြောင်းအမေရိကန်သမ္မတကအမေရိကန်လေတပ်တက်မဟာ82ကတပ်ဖွဲ့ဝင်တွေနဲ့ပိုလန်နိုင်ငံရဇောမြို့မှာတောက်ကြနေတွေ့ဆုံတဲ့ပြောကြားခဲ့တာပါ။သမ္မတဘိုင်ဒန်တွားရောက်တွေ့ဆုံခဲ့တဲ့အမေရိကန်တပ်ဖွဲ့တွေဟာပိုလန်၊လစ်သူရေးနီးယား၊လတ်ဗီးယား၊အက်စတိုးနီးယား၊ဘူဂေးရီးယားနဲ့ရိုမေးနီးယားအပါအဝင်နေတိုးအဖွဲ့ဝင်အရှေ့ဥရောပနိုင်ငံတွေမှာရောက်နေတဲ့ထောင်နဲ့ချီတဲ့နေတိုးမဟာမိတ်တပ်တွေကိုအကူအညီပေးဖို့ရောက်နေတာပါ။ယူကရိန်းမှာကျုံးနေရတဲ့အကြမ်းဖက်မှုအန်ဒီယားကနေထွက်ပြေးလာတဲ့ဒုက္ခတွေအရေအတွက်တိုးလာနေတာနဲ့လူသားဆန္ဒမှုပြဿနာတွေကိုမဟာမိတ်တွေဘယ်လိုတုံ့ပြန်ကင်တွယ်နေရလဲဆိုတော့သမ္မတဘိုင်ဒန်ကိုရီဇော့လေးစိတ်မှာရှင်းပြခဲ့ကြတာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာပိုလန်ကိုမလာခင်တောက်ကြနေမှာပဲ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မှာဥရောပကော်မရှင်အကြီးအကဲအာဆူလာ ဗွန်ဒါလီယန်နဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမတိုင်ခင်မှာတော့ဥရောပဒေသရဲ့ရုရှားရေနံတင်ပို့မှုကိုမှီခိုနေရမှုတွေရော့ပါအောင်ပူးတွဲအလုပ်အဖွဲ့တစ်ခုကိုဖွဲ့စည်းကြောင်းကြေညာခဲ့တာပါ။မတ်လ16ရက်နေ့ကမရိုပိုမြို့ပြဇာတ်ရုံကိုရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြဇာတ်ရုံထဲမှာဘုံးခိုးနေကြတဲ့မြို့ကန်300တေဆုံးခဲ့ရတယ်လို့မရိုပိုမြို့ကောင်စီအရာရှိတွေကတောက်ကြနေမှာပြောကြားလိုက်ပါတယ်။ရုရှားလေရင်တစ်စင်းရဲ့ပစ်ခတ်မှုကြောင့်ပြဇာတ်ရုံထဲလူပေါင်း300လောက်တေဆုံးကြောင်းမျက်မြင်သက်သေတွေရဲ့ပြောကြားချက်ကိုကိုးကားပြီးမရိုပိုမြို့ရဲ့မြို့ကောင်စီ Telegram Online Media မှာတောက်ကြနေကဖော်ပြထားပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်ပြီလားမျက်မြင်တွေ့သူတွေကတည်ဆုံသူအရေးအတွက်ကိုဘလို့သိရတာလဲဆိုတာတွေကိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ပြိုကျပျက်စီးနေတဲ့ဒီအဆောက်အဦတွေကနေအသက်ရှင်ကျန်သူ130လောက်ကိုကယ်ထုတ်နိုင်ခဲ့တယ်လို့မာရူပိုမြို့အရာရှိတွေကအရင်တုန်းကပြောခဲ့တာပါ။ဒီအဆောက်အဦထဲမှာခိုးလုံနေသူက1300ကျော်ရှိကြောင်းယူကရိန်းအာဏာပိုင်တွေကလည်းပြောကြားခဲ့ပါတယ်။လေရင်နဲ့လာရောက်တိုက်ခိုက်ရင်ညံသာအောင်ဒီအဆောက်အဦရဲ့အပြင်ဘက်မှာရုရှားဘာသာနဲ့ကလေးငယ်တွေရှိနေကြောင်းစလုံးကြီးတွေနဲ့ရေးပြထားတာဖြစ်ပါတယ်။ဒီကိစ္စကိုဘယ်တော့မှလည်းခွင့်လွှတ်မှာမဟုတ်ကြောင်းမာရူပိုမြို့ကောင်စီကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်တွေကမိန်းကလေးကျောင်းတွေကိုပိတ်ပစ်ခဲ့တဲ့နောက်အမေရိကန်ကတာလီဘန်တွေနဲ့ဒိုဟာမှာကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲတွေကိုဖျက်သိမ်းလိုက်ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေကိုအလေတန်းကျောင်းပြန်ပြီးတက်ခွင့်မပြုဘူးဆိုတဲ့တာလီဘန်တွေရဲ့ဆုံးဖြတ်ချက်ပေါ်မှာ တန်းနဲ့ချီတဲ့အာဖဂန်မိသားစုတွေနဲ့အတူစိတ်ပြက်ကြောင်အမေရိကန်ကပြသလိုက်တာဖြစ်ကြောင်အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်။တာလီဘန်ရဲ့ဒီဆုံးဖြတ်ချက်ဟာအမေရိကန်နဲ့ထိတွေ့ဆက်ဆံရေးကိုအပြောင်းအလဲဖြစ်သွားစေနိုင်တယ်ဆိုတော့ကိုရှင်းလင်းစွာပြသတဲ့အနေနဲ့ဒိုဟာမှာကျင်းပမဲ့ဆွေးနွေးပွဲအပါအဝင်အမေရိကန်ရဲ့ထိတွေ့ဆက်ဆံမှုတချို့ကိုဖျက်သိမ်းခဲ့ကြောင်းလည်းပြောပါတယ်။မနစ်ကအော်ဂိုလာမှာအာဖဂန်ကိုထိန်းချုပ်ခဲ့တဲ့နိုင်ငံတကာအသိမှတ်ပြမှုကိုလိုချင်နေတဲ့တာလီဘန်တွေဟာဒီသတင်းပတ်ထဲမှာမင်းကလေးကျောင်းတွေကိုပြန်ဖွင့်ပေးခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲပြန်ပြီးပိတ်ပစ်ခဲ့တာဖြစ်ပါတယ်။တာလီဘန်တွေအနေနဲ့သူတို့ဆုံးဖြတ်ချက်ကိုချက်ချင်းပြန်ပြီးတော့မပြန်ဘူးဆိုရင်ဒါဟာအာဖဂန်ပြည်သူတွေကိုသာမကနိုင်ငံစီးပွားဖွံ့ဖြိုးမှုနဲ့အတူနိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးတိုးတက်ခြင်းနဲ့တာလီဘန်တွေရဲ့ရည်မှန်းချက်ကိုပါအထူးထိခိုက်စေမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်။ဗြိတိန်၊ကနေဒါ၊ပြင်သစ်၊အီတလီ၊နော်ဝေးနဲ့အမေရိကန်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ EU ဥရောပသမ္မတအဆင့်မြင့်ကိုယ်စားလှယ်တို့ကလည်းကျန်တဲ့ပြည်နေမှာပဲပူးတွဲကြေညာချက်ထုတ်ပြန်လိုက်ပြီးတာလီဘန်ရဲ့ဒီဆုံးဖြတ်ချက်ဟာတာလီဘန်တွေကိုသူတို့အဖွဲ့ကတည်ဝင်အသိပ္ပံပြုရေးကိုထိခိုက်စေမှာဖြစ်ကြောင်းသတိပေးလိုက်ပါတယ်။ Ethiopia အစိုးရကလူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ဖို့အတွက်အကန့်အသတ်မရှိအပြစ်ခံရက်စဲမှာဖြစ်ကြောင်းကျင်းညာလိုက်ပြီးနောက်တရမှာပဲတီဂရေးတပုံတွေကနိုင်ငံမြောက်ပိုင်းမှာသူတို့ရဲ့18လနီးပါးတိုက်ခိုက်နေမှုတွေကိုအဆုံးသတ်မှာဖြစ်ကြောင်းတောက်ကြနေမှာသဘောတူလိုက်ပါတယ်။သူတို့ရဲ့တိုက်ခိုက်ရေးရစက်မှုအတွက်ချက်ချင်းအကောင့်ထဲပေါ်မှာဖြစ်ကြောင်းနဲ့အီသီယိုးပီးယားအာဏာပိုင်တွေအနေနဲ့တီဂရေးဒေသကတိမ့်နေချီတဲ့အငပေးရင်ဆိုင်နေရသူတွေအတွက်အရေးပေါ်အကူအညီတွေကိုချက်ချင်းပို့ပေးဖို့တိုက်တွန်းကြောင်းတီဂရေးတိုက်ခိုက်ရေးသမားတွေကကျင်းညာချက်ထုတ်ပြန်ပြောဆိုပါတယ်။2020နိုဝင်ဘာမှာစတင်တဲ့ပြည်ရင်းစစ်ကြောင်းထောင်နဲ့ချီတည်ဆုံခဲ့ရသလိုတိုက်ပွဲတွေဟာတီဂရေးကနေအနီးဝန်းကျင်ကအမ်ဟာရာနဲ့အဖာဒေတာတွေအထိပါကျေပြန့်လာတဲ့အတွက်နေရွှန့်ခွာထွက်ပြေးသူတွေတိုးလာနေတာပါပြည်ရင်းစစ်ကြောင်းတီဂရေးဒေတာက4သိန်းကျော်ဥယျာဉ်ပြောင်းရွှေ့ခဲ့ရတယ်လို့ကုလသမဂ္ဂကပြောပါတယ်
American Dam မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရတွေအပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်၊ကနေဒါ၊ဗြိတိန်နိုင်ငံတို့ကနောက်ထပ်အရေးယူတန်ခတ်မှုတွေကိုတောက်ကြနေမှာကြေညာလိုက်ပါတယ်။မလ29ရက်နေ့မှာကြာရောက်မဲ့တမရွန်နေနဲ့တိုက်ဆိုင်ပြီးပြီးခဲ့တဲ့နှစ်ဒီလိုအချိန်မှာပဲစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်စန္ဒပြခဲ့တဲ့အရက်သားပြည်သူတွေကိုသွေးထက်တန်ရုံနှိမ်နှင်းခဲ့တဲ့နှစ်ပတ်လည်အဖြစ်နဲ့လည်းတန်ခတ်မှုတွေကိုကြေညာလိုက်တာဖြစ်ပါတယ်။ရက်စက်ကြမ်းကြုတ်မှုတွေနဲ့ဖိနှိပ်မှုတွေဟာမြန်မာစစ်အာဏာပိုင်တွေရဲ့အုပ်ချုပ်မှုတင်ဂေတတွေလို့ဖြစ်လာနေတယ်လို့လဲတန်ခတ်မှုတွေကိုကြေညာရမှာအမေရိကန်ဗန်နာရေးဝန်ကြီးဌာနလက်ထောက်ဝန်ကြီးဘရိုင်းနယ်ဆန်ကပြောဆိုခဲ့ပါတယ်တန်ခတ်လိုက်တဲ့စီးရင်ထဲမှာတော့2021ခုနှစ်ဒီဇင်ဘာလမှာအရှင်လက်လက်မီးရှို့တတ်တာတွေအပါအဝင်အစုလိုက်အပြုံလိုက်တပ်ဖြတ်မှုမှာတာဝန်ရှိတယ်လို့စွပ်စွဲခံထားရတဲ့တမ66အပြင်အလဲပိုင်းတိုင်းစစ်ဌာနချုပ်ဒိုင်းမှုဘုံမှုချုပ်ကိုကိုဦးနေပြည်တော်တိုင်းမှုဗိုလ်ချုပ်ဇော်ဟိန်းတို့လည်းပါဝင်ပါတယ်။ဒါအပြင်စစ်တပ်ကိုစစ်လက်နက်ပစ္စည်းထောက်ပံ့နေပြီးလုပ်ငန်းတွေကူညီထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းရှင်3ဦးနဲ့ကုမ္ပဏီ4ခုတို့ကိုတန်ခတ်အရေးယူလိုက်ပါတယ်။ဗြိတိန်နိုင်ငံကတော့အရေးယူခဲ့တဲ့အထက်မှာလီတပ်ဦးစီးချုပ်အသစ်ဗိုလ်ချုပ်ကြီးထွန်းအောင်နဲ့ဘယ်လာရုစ်နိုင်ငံဆိုင်ရာကောင်စစ်ဝင်ဦးအောင်မိုးမြင့်နဲ့သူ့ရဲ့ကုမ္ပဏီအပြင်လီတပ်ကိုထောက်ပံ့ပေးနေတဲ့နောက်ထပ်ကုမ္ပဏီတခုတို့ကိုပါတန်ခတ်အရေးယူခဲ့ပါတယ်။တောက်ကြနေမှာပဲကနေဒါနိုင်ငံကလည်းအလားတူပိတ်ဆို့တန်ခတ်မှုတွေကိုကြေညာခဲ့ပါတယ်။နော်ဝေးပိုင်းတယ်လီနော့ကုမ္ပဏီဟာမြန်မာနိုင်ငံမှာရှိတဲ့သူ့ရဲ့လုပ်ငန်းတွေကိုရောင်းချမှုအတွေ့နောက်ဆုံးအဆင့်လှုပ်ဆောင်ပြီးပြီလို့တောက်ကြနေမှာပြောဆိုလိုက်ပါတယ်။တယ်လီနော့လက်လွှဲရောင်းချဖို့အတွေ့လအတန်ကြာစောင့်ဆိုင်းခဲ့ရပြီးနောက်မလ18ရက်နေ့တုန်းကရောင်းချမှုကိုအာနာသိန်းစစ်ကောင်စီကအတည်ပြုပေးခဲ့ပါတယ်။လေဗနွန်နိုင်ငံက M1 Group က20ရာခိုင်နှုန်းနဲ့မြန်မာရွှေပြိုင်းဖြူကုမ္ပဏီက80ရာနှုန်းပိုင်ဆိုင်မှုနဲ့လက်လွှဲဝယ်ယူမှာဖြစ်ပါတယ်။အရောင်းအဝယ်သဘောတူစာချုပ်အရတယ်လီနော့ကုမ္ပဏီကအမေရိကန်ဒေါ်လာတန်90ကိုလက်ငင်းရမှာဖြစ်ပြီးကျန်ဒေါ်လာ55တန်းကို9နှစ်အတွင်းအယစ်ကျရရှိမှာဖြစ်ပါတယ်။မြန်မာနိုင်ငံကထွက်ခွာခဲ့တဲ့အတွက်လာမယ့်ဒုတိယဗန္ဒာရေး3လပတ်မှာ ကုမ္ပဏီအတွက်ဝင်ငွေဒေါ်လာတန်း800ကျော်ထိခိုက်မှာဖြစ်ပါတယ်။တယ်လီနော့ဆက်သွယ်ရေးလုပ်ငန်းအသုံးပြုသူ78တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲစစ်တပ်ကအာဏာသိမ်းပြီးနောက်အများပြည်သူရဲ့သတင်းအချက်အလက်တွေကိုကြားပြတ်ထောက်လှမ်းဖို့အာဏာသိမ်းစစ်ကောင်စီကဖိအားပေးစိတ်ခိုင်းခဲ့ကြောင်းပြီးခဲ့တဲ့နှစ်စက်တင်ဘာလမှာတယ်လီနော့ကပြောဆိုခဲ့ပါတယ်။စင်ကာပူဝန်ကြီးချုပ်လီဆွန်လွန်ဟာရှစ်သတင်းပတ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒင်နဲ့အိမ်ပြူတော်မှာလာရောက်တွေ့ဆုံမှာဖြစ်ပြီးယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုနဲ့မြန်မာအရေးအပါအဝင်နိုင်ငံတကာနဲ့ဒေသတွင်းကိစ္စတွေကိုဆွေးနွေးမှာဖြစ်ကြောင်းအိမ်ပြူတော်ကပြောဆိုပါတယ်။ခေါင်းဆောင်တို့တွေ့ဆုံစဉ်မှာမြန်မာနိုင်ငံကအခြေအနေတွေကိုပါထက်သွင်းဆွေးနွေးကြမှာဖြစ်တယ်လို့အငင်းပွားနေတဲ့ပင်လယ်ပြင်တွေကတရုတ်နယ်မြေပုံမှုချက်ထွင်လာတာကိုပြန်လည်တုံ့ပြန်မှုအမေရိကန်ကဥဆောင်ပြုလုပ်နေတဲ့ကိစ္စနဲ့ပစ္စဘိတ်သမုဒ္ဒရာတွေကနိုင်ငံတကာပင်လယ်ရေချောင်းကိစ္စတွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့အင်ဗျူတော်ပြောခွင့်ရပုဂ္ဂိုလ်ဂျန်ဆာကီကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒါအပြင်စင်ကာပူနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့မဟာဗျူဟာမြောက်မဟာမိတ်ဖြစ်မှုရဲ့အရေးပါမှုကိုထပ်မံအတည်ပြုမှာဖြစ်ပြီးအင်ဒိုပစ္စဘိတ်ဒေသပွင့်လင်းမှုနဲ့လွတ်လပ်မှုအခြေအနေတွေကိုလည်းသုံးသပ်သွားဖို့ရှိပါတယ်။ရုရှားရဲ့ယူကရိန်းပေါ်မှာတရားကျူးကျော်မှုကိုလည်းဆွေးနွေးသွားဖို့ရှိတယ်လို့တရုတ်နဲ့အိန္ဒိယနိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့အတွက်နေဇတ်ဒေသမှာတင်းမာမှုတွေကိုဖြေရှင်းဖို့အရေးကြီးကြောင်းအိန္ဒိယကတရုတ်နိုင်ငံကိုပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝင်ကြီးဝမ်ယီဟာအိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကိုတောက်ချာနေကရောက်သွားခဲ့ပြီးအိန္ဒိယနိုင်ငံရဲ့ဝင်ကြီးစူဘရတ်မန်ယန်ဂျန်ရှန်ကာနဲ့တွေ့ဆုံကနိုင်ငံဆက်ဆံရေးကိစ္စတွေကိုရွှေ့နေရမှာအခုလိုပြောကြားလိုက်တာပါ။အိန္ဒိယနဲ့တရုတ်အကြားပုံမှန်ဆက်ဆံရေးပြန်လည်ရောက်ရှိဖို့ဟာမရေမရာဖြစ်နေတဲ့နိုင်ငံနယ်စပ်ပြဿနာအပေါ်မှာမူတည်နေတယ်လို့အိန္ဒိယဘက်ကအဓိကထားဆွေးနွေးပါတယ်။တရုတ်ဘက်ကတော့ဒေတာတွေနဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးတဲ့အတွက်နိုင်ငံပူးပေါင်းဆောင်ရွက်တင်တယ်လို့ပြောဆိုပါတယ်။2000ခုနှစ်ဧပြီလကတည်းကစပြီးအိန္ဒိယနယ်စပ်မှာတရုတ်တပ်တွေခြားရခဲ့ပြီးနောက်ထပ်ဖြစ်ပေါ်လာတဲ့တင်းမာမှုတွေကိုမဖြေရှင်းနိုင်ဘဲနိုင်ငံပုံမှန်ဆက်ဆံရေးကိုပြန်လည်တည်ဆောက်လို့မရနိုင်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကိုပြောခဲ့တယ်လို့သုံးနာရီကြာဆွေးနွေးပွဲအပြီးမှာအိန္ဒိယနိုင်ငံရဲ့ဝန်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီဟာအိန္ဒိယခရီးစဉ်အပြီးမှာနီပေါ်နိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ
်။ VOA American တန်ခါနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုနားဆင်ကြည့်ရှုကြပါမယ်။ပထမဆုံးအနေနဲ့မြန်မာခီးစင်မှာအောင်မြင်မှုအထိုက်အလျောက်ရရှိခဲ့ကြောင်းအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့ပေမဲ့အငဲခတ်တွေကတော့သဘောမတူပါဘူး။အာဆီယံရဲ့ဘုံသဘောတူညီချက်ပါအချက်အလက်တွေနဲ့ပတ်သက်လို့ထိထိရောက်ရောက်ဆောင်ရွက်ပေးတာမျိုးမရှိခြင်းကခီးစင်ရဲ့အားနည်းချက်အဖြစ်ထောက်ပြကြပါတယ်။ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့တော်ကနေ VOA သတင်းတောက်လူဟန်ပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါလိမ့
်မယ်။မြန်မာပြည်ပဋိပက္ခပြည်လဲစီရေးအာဆီယံအထူးကိုယ်စားလှယ်ပြီးခဲ့တဲ့ရက်ပိုင်းနဲ့တွားရောက်တဲ့မြန်မာပြည်ခီးစင်မှာတိုးတက်မှုတစုံတရာရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆိုကွန်ကပြောပေမဲ့အဲ့ဒီတိုးတက်မှုဆိုတာကမပြောပါလောက်ဘူးလို့နိုင်ငံရေးအကဲကတ်တွေကဝေဖန်လိုက်ကြပါတယ်။တွေးဆုံသင်တွေးဆုံထိုက်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းအသီးသီးနဲ့တွေးဆုံနိုင်ငံချင်းမရှိတာလူသားချင်းစာနာမှုအကူအညီဖြန့်ဝေပေးနိုင်ရေးကိစ္စစစ်ကောင်စီနဲ့သဘောတူညီချက်မရခဲ့တာတွေက2021အာဆီယံဘုံသဘောတူညီချက်၅ရပ်ပါအဓိကအချက်တွေကိုပေါ်ဆောင်မှုပြက်ကွက်ခဲ့တယ်လို့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌဂျာလီဆန်ဒီယေဂိုကထောက်ပြပါတယ
် You can consider this trip as a waste of time.This is supposed to be to bring together a political dialogue.
တိကျပြီလက်ဆုပ်လက်ကင်ပြနိုင်တဲ့ရလက်မျိုးမတွေ့ရတာကြောင့်ဒီခီးစဉ်ကအချိန်ကုန်လူပန်းလာတာအဖက်တင်ခဲ့ပါတယ်။ငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကျားစေရေးအတွက်စစ်ကောင်စီကနိုင်ငံရေးလမ်းညွှန်ပေးပုံတစ်ခုချမှတ်နိုင်အောင်မဆွေးနွေးနိုင်ခဲ့ဘူးဆိုရင်ဒီခီးစဉ်မှာအောင်မြင်မှုရှိတယ်လို့ဘယ်လိုမှမပြောနိုင်ပါဘူး
။အာဆီယံထူးကိုယ်စားလှယ်ရဲ့ခီးစဉ်တွင်စာနာမှုအကူအညီပေးနိုင်ရေးကိစ္စမှာလည်းတစုံတရာသဘောတူညီချက်မရခဲ့တာတောင်ဆန်းစစ်ကြီးဒါမှမဟုတ် NLD ထိပ်ပိုင်းခေါင်းဆောင်လေးနဲ့ဖြစ်ဖြစ်တွေးဆောင်ဆွေးနွေးနိုင်ခွင့်မရခဲ့တာဟာလဲအာဆီယံဘုံသဘောတူညီချက်ပါအချက်တွေကိုအကောင့်ထဲမဖော်နိုင်ရကြတယ်လို့ပြောပါတယ်။ဟာဝိုင်ယီပစိဖိတ်တက္ကသိုလ်ရဲ့အဲပါမောက်ကဖြစ်တဲ့ကာရှူစတာကတော့မြန်မာနိုင်ငံအတွက်အကောင်းဆုံးမျှော်လင့်ချက်ဟာကမ္ဘောဒီးယားနဲ့အာဆီယံကတန်တမာရေးဖိအားဆက်ပေးနေဖို့ဖြစ်တယ်လို့သုံးသပ်ပါတယ်
။ Their culture is there's never bad news. ASEAN has to continue to engage with Myanmar
အာဆီယံနိုင်ငံအချင်းချင်းကြားပြင်းထန်တဲ့တိုက်ခိုက်မှုမျိုးလုံးဝမရှိပါဘူးမကောင်းတာမြင်နေရင်တောင်မကောင်းဘူးလို့ပြောကြတာမဟုတ်ပါဘူးတိုးတက်မှုတစုံတရာရခဲ့တယ်လို့သူပြောတာကစစ်ကောင်စီကသူ့ကိုလက်ခံတွဲဆောင်ခဲ့လို့ဖြစ်ပါတယ်တကယ်တော့အာဆီယံအနေနဲ့မြန်မာနိုင်ငံကိုဆက်ပြီးထိတွေ့ဆက်ဆံနေဖို့လိုပါတယ်ဒီနေရာမှာကမ္ဘောဒီးယားကိုနိုင်ကဒီမိုကရေစီတိုက်ပြီးမဟုတ်ပြန်တော့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်တက်ဖို့အကြမ်းဖက်မှုတွေရပ်ပြီးငြိမ်းချမ်းတည်ငြိမ်အောင်လုပ်ကြပါလို့သွားပြောဖို့ကလည်းခက်နေပြန်ပါတယ်စစ်ကောင်းဆောင်တွေကသူတို့သွားကျင်တဲ့လမ်းကြောင်းမဟုတ်ပေမဲ့လည်းဒေါ်အောင်ဆန်းစုကြည်တွဲဆုံဆွေးနွေးရေးဖြစ်လာဖို့အာဆီယံဘက်ကဆက်ပြီးတွန်းအားပေးနေဖို့လိုပါတယ
်မြန်မာစစ်တပ်ဟာသူ့ပြည်သူတွေအပေါ်ရက်စက်တဲ့အကြမ်းဖက်မှုတွေလုပ်နေတာကြောင့်ပြည်သူတွေရဲ့ခုခံတွန်းလှန်မှုကလည်းပိုကြီးထွားလာနေတာကိုလည်းပမော့ကရှူစတာကထောက်ပြပါတယ်အာဆီယံထူးကူစလဲရဲ့ခီးစဉ်အတွင်းစစ်ကောင်စီထိပ်ပိုင်းကောင်းဆောင်တွေအာဆီယံတနမန်တွေကုလသမဂ္ဂတာဝန်ရှိသူတွေနိုင်ငံရေးပါတီတချို့ကပုဂ္ဂိုလ်တွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ကိုနောက်မှစဉ်းစားပေးသွားမယ်လို့စစ်ကောင်စီကသူ့ကိုအကြောင်းပြန်တယ်လို့ဆိုပါတယ်။ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံမှာတချိန်ကျရင်အမျိုးသားပြန်လည်တင့်မြတ်ရေးအတွက်သက်ဆိုင်သူတွေပါဝင်လာနိုင်ဖို့လမ်းဖွင့်ပေးနိုင်သူအဖြစ်နဲ့လည်းရည်ညွှန်းပြောဆိုခဲ့တာပါ။မြန်မာပြည်ပဋိပက္ခမှာသက်ဆိုင်သူအလုံးဟာစည်းစက်ညီနိုင်ရေးထက်အပြန်လန်တိုက်ခတ်ရေးကိုသာလိုလားနေကြတယ်လို့ပရက်ဆိုခွန်ကအပြစ်တင်ပါတယ်ဒီလိုအခြေအနေတွေကြောင့်ဒိန်းစီတို့လောင်ဒါစဲစာနာမှုအကူအညီတွေကိုလိုအပ်သူတွေလက်ထက်ဖြန့်ဝေနိုင်ခြင်းမရှိသေးဘူးလို့သူကပြောပါတယ်မြန်မာပြည်ခီးစဉ်တွင်ရေရာတဲ့အဖြစ်တစ်ခုမထွက်လာတာကမျောလင့်ချက်ကိုဆုံးရှုံးစေတယ်လို့ Cambodia Institute for Cooperation and Peace အဖွဲ့ကသူတေသည်Bradley Mack ကဝေဖန်လိုက်ပါတယ
် Optimism at this point in terms of Cambodia and ASEAN as a whole being able to achieve fundamental change in the status quo
မြန်မာနိုင်ငံမှာရှေ့မတိုးနောက်မဆုတ်ဖြစ်နေတာကိုအခြေခံကြကြအပြောင်းလဲလုပ်နိုင်မှုကမ္ဘောဒီးယားနဲ့ ASEAN အပေါ်အကောင်းမြင်မျှော်လင့်နေတာတွေအလက်ကားဖြစ်သွားပါတယ
်ကမ္ဘောဒီးယားနိုင်ငံသားကြီးဝန်ကြီး Brad Sokong က ASEAN ထူးကိုယ်စားလှယ်အဖြစ်မြန်မာပြည်သွားရောက်တာကြောင့်မြန်မာကလည်း ASEAN နဲ့သူတို့ပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးပြောခွင့်ရသွားတာကလွဲလို့အခြားတစုံတရာတိုးတက်မှုရလာဖို့မမြင်မိကြောင်းလဲ Bradley Mack ကသုံးသပ်ပါတယ်။ဒါမဲ့ AP လဒါမှမဟုတ်မီလာထဲမှာမြန်မာနိုင်ငံတွင်းစာနာမှုအကူအညီပေးရေးကိစ္စစုံညီအစည်းအဝေးတရက်ခေါ်ဖို့အာဆီယံအထူးကိုယ်စားလှယ် Brad Sokong ကအဆိုပြုထားပါတယ်။ကမ္ဘောဒီးယားဟာ2022တည်းအာဆီယံလက်ကျောက်ဥက္ကဋ္ဌဖြစ်လာခြင်းမှာမြန်မာနိုင်ငံကိုငြိမ်းချမ်းရေးဆွေးနွေးပွဲလမ်းကြောင်းပေါ်ဆွဲတင်ပြီးအာဆီယံထိပ်သီးဆွေးနွေးပွဲတွေမှာမြန်မာစစ်ကောင်ဆောင်တွေပြန်လည်ပါဝင်ခွင့်ရအောင်လုပ်ရင်စစ်ကောင်စီကိုတရားဝင်အသိအမှတ်ပြုရေးကမ္ဘောဒီးယားကကြိုးစားနေတယ်ဆိုတော့ဝေဖန်မှုတွေလည်းရှိနေတာပါဒီဝေဖန်ချက်ပေါ်မှာတော့ပရက်ဆိုခွန်ကညင်းပယ်လိုက်ပြီးမြန်မာနိုင်ငံညီညွတ်ရေးအတွက်ကမ္ဘောဒီးယားကလှုပ်ဆောင်နေကြောင်းတုံ့ပြန်ပါတယ်အာဆီယံလက်ကျောက်ဥက္ကဋ္ဌတာဝန်ကိုယူပြီးသိမ်းမကြခင်မှာပဲကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကဆီယနာတင်လာတဲ့မြန်မာနိုင်ငံကိုတရားဝင်သွားရောက်လက်ပတ်ခဲ့ခြင်းတုံးကလည်းအပြစ်ခတ်ရဆဲရေးယာယီအပြစ်ရရေးတွေလုပ်မယ်လို့ကတိပေးခဲ့ပေမဲ့လက်တွေ့မှာမြန်မာကအကောင့်ထည့်ပေါ်ခြင်းမရှိသေးပါဘူးခင်ဗျာ
ကိုညာဝင်းအောင်ပြောပြပေးတာပါအခုတခါစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားမှာဒီရပိုင်စီးရဲတင်းမာမှုတွေကြီးထွားနေတဲ့အကြောင်းပြောပြပေးပါမယ် KNU တပ်ဖွဲ့တွေနဲ့ PDF ပူးပေါင်းတပ်ဖွဲ့တွေရှိရာကရင်ပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေနေဝင်ကမြေပြင်ကရောလေကြောင်းကပါတိုက်ခိုက်နေသလိုချင်းပြည်နယ်မှာလည်းနယ်မြေရှင်းလင်းနေတဲ့စစ်စင်ရေးတွေလုပ်နေပါတယ်အဲ့ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတွေစူးစီးပြီးတော့ကျွန်တော်ခင်မောင်စိုးမင်းကပြန်ပြောပြပါမယ်ကရင်ပြည်နယ်စုကလီမြို့နယ်ထီးကလပဲကြေးရွာအနီးမှာစစ်ကောင်စီတပ်တွေကတစ်ဖက် KNU ကရင်အမျိုးသားအစည်းအရုံးတပ်ဖွဲ့တွေနဲ့ PDF ဒေသကာကွယ်ရေးတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ဒါအပြင်စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်လို့ကရင်လူအခွင့်ရေးအဖွဲ့ KHRG ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ်
။ထီးကလပဲချက်မှာပါခင်ဗျာ။ဆန္ဒရေးဝန်ရှိမှာသူတို့ကပြေချတာပေါ့နော်လေပုံလေလုံးလောက်ကျေချတယ်တိုက်ပွဲတွေမကြာခဏဆူဆူလို့ဖြစ်ပွားတယ်လက်နက်ကြီးရနေတိကမှုတွေကြတော့မကြာခဏဖြစ်တယ်ပေါ့နော်မင်းကြီးကလည်းပဲလက်နက်ကြီးဖြစ်ပွားမှုကြောင့်လို့ပဲထိခိုက်မှုတွေရှိတယ်ပေါ့နော်ထိခိုက်တိုက်စုံမှုတွေလည်းဖြစ်ပွားခဲ့တယ်ပေါ့အ
ဲ့ဒီနယ်မြေဟာ KNU တပ်မဟာ6ထိန်းချုပ်ရာနယ်မြေဖြစ်ပြီးစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွေ့ဒေသခံအယက်သားတွေတေဆုံးတာတွေရှိပါတယ်အများစုကတော့စစ်ပြေးဒုက္ခသည်တွေအနေနဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြရတယ်လို့ကရင်လူအခွင့်အရေးအဖွဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်စစ်ပြေးရှောင်နေရတဲ့ပြည်သူတွေကမှဆောက်အတင်းမှာပေါ့လေအများကထက်မြန်လာတယ်လို့ကျွန်တော်တို့ပြောလို့ရတယ် အရင်ကတော့ဒီအာနပေါင်းလို့ခံမရပြင်းနဲ့အခုကကြတော့အောက်တောင်းနီးပါးဝင်ကျင်လာများလာဝင်ဝင်ကျင်လာရနေပြီလို့လည်းကျွန်တော်တို့အာခံမရတာပေါ့နော်ဒီလိုမျိုးရင်သာပြေခမှုကြောင့်လို့အာပြည်သူတွေထပ်ပြေးတိတ်ဆောင်နေရတယ်ဒီနေရာတဲ့ပြည်သူတွေအဲ့လိုမျိုးအခုကလက်နေပြည်တွေအာသူတို့နေနာမှာကြားလို့ပဲဖြစ်ဖြစ်လေအာလေကြားတက်ခိုင်းမှုလာလို့ပဲဖြစ်ဖြစ်အနည်းငယ်မှာဖြစ်တဲ့ခါကျလို့ရှိရင်တော့ဆက်ပြေးရတယ်အဲ့ဒီအပေါ်မှာကိုယ်ပြုမှသူတို့ကအကြောက်တရားတွေဖြစ်စီတယ်လေချုံမှုတွေကိုဖြစ်စီတယ
်ချင်းပြည်နယ်မတူပီမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရင်းတွေလှုပ်ဖို့အတွက်အင်အားဖြည့်တင်ပြီးကျေးရွာတွေကိုဝင်ရောက်ခဲ့ကြပါတယ်အင်အားတရာဝင်းကျင်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ကမတူပီမြို့အနီးဝေတူးကျေးရွာကိုဝင်ရောက်ကာကျေးရွာသကောင်စီရင်စစ်ဆေးတာလက်ကင်ဖုံးတွေကိုစစ်ဆေးတာတွေလုပ်ပြီးတဲ့နောက်ကျေးရွာသား5ဦးကိုမတ်လ24ရက်နေ့ကဖမ်းဆီးခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်။5ရောက်ဖမ်းဆီးနေဟုတ်တယ်။အဲ့တော့တယောက်ကတမောရေလုတ်သားတွေပါနော်။ထောက်ခံတာမရလို့ဖမ်းနေတယ်။၄ယောက်ကတော့ဝေဆူးရွာရွာခံပေါ့။သူတို့ရောရောခံကခဲရမီကြပေါ့နော်။ဘူဘော့ဆိုင်လိမစ်ဒီပေါ့။ဟောင်းဒီပေါ့နော်။သူမင်းတင်နေပြီ။နော်၄ယောက်ကတော့ဖုန်းမှာ message ချပို့ကြတာလေ။သူတို့အချင်းချင်းနေတာပါ။သူကကြားတာတော့ညာဖက်မှာသူဆွေးထားကြတယ်ပြောတယ်
။ပြီးခဲ့တဲ့ဇန်နဝါရီလဇန်ပိုင်းကလည်းမတူပီမြို့နယ်မှာစစ်ကောင်စီတပ်တွေကလမ်းပြအဖြစ်ခေါ်ဆောင်သွားတဲ့ရွာသား10ဦးဟာတပ်ဖြတ်ခံခဲ့ရတယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ကသတင်းထုတ်ပြန်ခဲ့ပါတယ်။ချင်းပြည်နယ်ဟာစစ်အာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြခဲ့ကြသလိုစစ်ကောင်စီတပ်တွေကိုတူမီတနတ်နဲ့ဒေသကာကွယ်တပ်ဖွဲ့တွေဖွဲ့စည်းပြီးအစောဆုံးဆန့်ကျင်ခဲ့ကြပါတယ်ခင်ဗျာအခုတခါတော့ရုရှားယူကရိန်းသတင်းကိုပြောပြပါမယ်ယူကရိန်းနိုင်ငံမှာရုရှားတပ်တွေကအရက်သားတွေနဲ့အရက်ပတ်ဆိုင်ရာပြစ်မှတ်တွေကိုတိုက်ခိုက်နေတာဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်ကြောင်းနဲ့ဒီလို့ရပေါ်ယူကရိန်းဆိုင်ရာကုလသမဂ္ဂလူအခွင့်အရေးစောင့်ကြည့်သူတွေကပြစ်တင်ရှုံချလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က VOA သတင်းတောက်လီဇာရှရိုင်းပေးပို့ထားတဲ့သတင်းကိုကိုဇော်မိုးကျော်ကပြောပြပါလိမ့်မယ
်ရုရှားတပ်ဖွဲ့တွေကယူကရိန်းကိုစတင်ကျူးကျော်ခဲ့တဲ့တလကျော်ကာလအတွင်းအရသာ1082ဦးသေဆုံးပြီး1909ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂလူအခွင့်အရေးယုံကအစိုးရကဖော်ပြထားပါတယ်စစ်ပွဲတွေပြင်းထန်နေတဲ့အတွက်ထိခိုက်သေးဆုံးမှုစင်းကိုတိတိကျကျရရှိဖို့ခက်ခဲပါတယ်မြို့သွင်းစိုးစေကမူယူကရိန်းရဲ့မြို့ကြီးမြို့ငယ်နဲ့ကျေးလက်တောရွာတွေမှာသေဆုံးမှုနဲ့လူတွေရဲ့ဒုက္ခခံစားရမှုဟာတစ်နေ့ထက်တစ်နေ့တိုးလာနေပါတယ်အကြီးမားဆုံးစိုးရင်စရာကောင်းတာကတော့လူနေထူထပ်တဲ့နေရာတွေကိုပောက်ကွဲစေတတ်တဲ့လက်နက်ကြီးတွေအသုံးပြုတိုက်ခိုက်တဲ့ကိစ္စဖြစ်ပါတယ်လို့ယူကရိန်းမှာရှိတဲ့ကုလသမဂ္ဂလူအခွင့်အရေးစောင့်ကြည့်အဖွဲ့ရဲ့အကြီးအကဲမက်တယ်ဒါဘာဂနာကပြောဆိုပါတယ်ရုရှားစစ်တပ်တွေဟာလူနေထူထပ်တဲ့နေရာတွေကိုမစ်ဆိုင်းဒုံးတွေအမြောက်ကြီးတွေရော့ကက်ဒုံးကြီးတွေနဲ့ပောက်ကွဲစေတတ်တဲ့လက်နက်တွေကိုကြဲကြဲပြန့်ပြန့်အသုံးပြုတိုက်ခိုက်နေတယ်လို့ယူကရိန်းအနောက်ဘက်ခြမ်းကမြို့ကြီးတစ်မြို့ဖြစ်တဲ့အာဇအိုင်းကနေဘာဂနာကဗီဒီယိုကနေတင်ပြဆိုခဲ့ပါတယ
် Private houses, multi-story residential buildings, administrative buildings,
ပုဂ္ဂိုလ်ကပိုင်အဆောက်အဦတွေအထက်မြင့်လူနေတိုက်ခန်းတွေမြို့ပြအုပ်ချုပ်ရေးအဆောက်အဦတွေကျန်းမာရေးနဲ့ပညာရေးဆိုင်ရာအဆောက်အဦတွေရေနဲ့လျှက်စစ်တူလောင်ဖြန့်ဖြူးရာဌာနတွေဟာအကြီးအကျယ်ဖျက်ဆီးခံထားရပါတယ်။ဒါဟာအရက်သားတွေအပေါ်ဘေးဆိုးကတ်ဆိုးကြီးတစ်ခုလိုတက်ရောက်စေပြီးကျန်းမာရေးအစာရေးစာနဲ့ပညာရေးစတဲ့အခွင့်အရေးတွေအပါအဝင်သူတို့ရဲ့လူအခွင့်အရေးတွေကိုအပြင်းအထန်ချိုးဖောက်ရကြပါတယ
်။ရုရှားတပ်ဖွဲ့တွေကထပ်ဆင့်ပောက်ကွဲပုံကလော့စတာဘုံးလက်နက်ကိုအသုံးပြုတိုက်ခိုက်တဲ့ဆိုတာကိုကုလသမဂ္ဂလူအခွင့်အရေးစောင့်ကြည့်အဖွဲ့အကြီးအကဲဘာဂနာကအတည်ပြုပြောဆိုပါတယ်ယူကရိန်းတပ်တွေဘက်ကလည်းအလားတူအသုံးပြုတာတွေရှိတယ်ဆိုတဲ့စွပ်စွဲချက်တွေကိုလည်းစုံစမ်းနေကြောင်းပြောပါတယ်ကလော့စတာဘုံးတွေအသုံးပြုတိုက်ခိုက်တာကြောင့်အပြင်းအထန်ထိခိုက်မှုရှိပြီးဒီလောက်ရဟာရာဇဝတ်မှုမြောက်နိုင်တယ်လို့လည်းဘာဂနာကပြောပါတယ
် Since the 24th of February we've received allegations of Russian forces shooting at and killing civilians.
ဖေဖော်ဝါရီလ24ရက်နေ့ရုရှားတပ်တွေစတင်ကျူးကျော်ကြတဲ့ကအရက်သားတွေကိုကယ်ထုတ်စဉ်ကားတွေထဲမှာလိုက်ပါလာတဲ့အရက်သားတွေကိုကြိုတင်သတိပေးခြင်းစုံစမ်းမေးမြန်းခြင်းမပြုဘဲရုရှားတပ်တွေကပြစ်ခတ်တပ်ဖြတ်တာတွေရှိတယ်ဆိုတဲ့စွဲချက်တွေကိုလည်းလက်ခံရရှိခဲ့ပါတယ
်မရီဥပိုမျိုးနဲ့အခြားဒေသတွေကနေထွက်ပြေးလာတဲ့အရက်သားတွေကိုရုရှားတွေကအတင်းအကျပ်ရုရှားနယ်တွေကိုပို့ဆောင်ပြီးတစားကံအဖြစ်ထိမ့်သိမ်းထားတဲ့ဆိုတဲ့ဆွဆဲချက်တွေလည်းရှိတယ်လို့ဘာဂနာကပြောပါတယ်ဒါပေမဲ့လည်းကုလသမဂ္ဂလူအခွင့်အရေးစောင့်ကြည့်သူတွေအနေနဲ့ဒီယူကရိန်းအရသားတွေကိုရုရှားတပ်တွေကအတင်းအကျပ်ပို့ဆောင်ခဲ့တာဟုတ်မဟုတ် တိကျစီစစ်အတည်ပြုနိုင်ခြင်းမရှိသေးဘူးလို့လဲယူကရိန်းဆိုင်ရာကုလသမဂ္ဂလူအခွင့်အရေးဆောင်ကြည့်မှုအကြီးအကဲမက်တယ်ဒါဘာဂနာကပြောဆိုခဲ့ပါတယ
်တစ်ဆက်တည်းမှာယူကရိန်းရုရှားစစ်ပွဲအတွင်းသတင်းသမားတွေသိဆုံးတဲ့အကြောင်းကိုဆက်ပြောပါမယ်ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်အတွင်းမှာသတင်းသမားတွေတဲက၄ယောက်သေဆုံးပြီးအတော်များများထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းသတင်းမီဒီယာတွေရဲ့ဘေးကင်းလုံခြုံရေးကိုပံ့ပိုးကူညီဖို့နိုင်ငံတကာအဖွဲ့အစည်းတွေကကြိုးပမ်းလာနေကြပါတယ်။ VOA သတင်းတောက်ဆာဝမ်ကက်ဂျိုသတင်းပေးပို့ထားတာကိုကိုရနိုင်ကပြန်ပြောပြပါမယ
်။ယူကရိန်းနိုင်ငံအာပင်မြို့မှာအခုမတ်လအစောပိုင်းတုန်းကတနက်တန်ဒီဘုံးတန်တွေနဲ့မိခိုးတွေကြားကပဲသတင်းတောက်တွေထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဒါမျိုးမြင်ကွင်းတွေကယူကရိန်းစစ်ပွဲမှာပုံမှန်တွေ့နေရတဲ့မြင်ကွင်းတွေဖြစ်လာနေပြီးရုရှားကယူကရိန်းကိုကျူးကျော်တဲ့ဒီစစ်ပွဲတွေအတွက်မှာသတင်းတောက်တွေက၄ယောက်သေဆုံးပြီးအများအပြားထိခိုက်ဒဏ်ရခဲ့ကြပါတယ်။မီဒီယာအဖွဲ့တွေနဲ့နိုင်ငံကအဖွဲ့အစည်းတွေကတော့သတင်းသမားတွေရဲ့ဘေးကင်းလုံခြုံရေးကိုအလေးပေးပြောကြားလာနေပြီးသတင်းသမားတွေဟာအရသာတွေဖြစ်ပြီးတော့စစ်ဘက်ဆိုင်ရာပြစ်မှတ်တွေမဟုတ်ဘူးလို့အားလုံးကိုသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့မတ်လ14ရက်နေ့ကယူကရိန်းနိုင်ငံမြို့တော် Kiev နားက Fox သတင်းဌာနကသတင်းတော့ Pia Zagorzhsky နဲ့ Oleksandra Kushnova တို့နောက်သေးဆုံးခဲ့ပြီးတော့သတင်းတော့ဘန်ဂျမင်ဟောကတော့အပြင်းထန်တမ်းရခဲ့ပြီးတဲ့နောက်သတိပေးမှုတွေတိုးလာခဲ့တာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်တရက်ကတော့အစုရအမေရိကန်ရုပ်ရှင်ထုတ်လုပ်သူ Brand Reno နဲ့သူနဲ့အတူလုပ်တဲ့ Juan Arredondo တို့စီးလာတဲ့ကအပြစ်ခံရတာကြောင့် Brand Reno သေဆုံးခဲ့ပြီးတော့ Juan Arredondo ကတော့ဒဏ်ရာရခဲ့ပါတယ်။ဒါပြင်မတ်လတရက်နေ့ကလည်းရုရှားဘက်က Kiev မြို့မှာရှိတဲ့ TV တာဝါတိုင်းတစ်ခုကိုပစ်ခတ်မှုအတွင်းLive TV အတွက်ရိုက်ပေးနေတဲ့ Ukraine camera သမား Yevgeny Sakun တွေဆုံးသွားခဲ့ပါတယ်
။ Journalists under international humanitarian law are civilians.
လူသားစာနာမှုဆိုင်ရာနိုင်ငံကဥပဒေအရသတင်းတောက်တွေဟာအရသာတွေပဲဖြစ်ပြီးအရသာတွေကိုတက်ခိုက်တာကဘယ်လိုမှလက်ခံနိုင်စရာမကောင်းတဲ့ကိစ္စဖြစ်ပါတယ်။ပြည်ပခဖြစ်နေတဲ့ဇုံတွေအတွင်းသတင်းတောက်တွေကိုပိတ်မှတ်ထားပြီးတက်ခိုက်တာဟာစစ်ရာဇဝတ်မှုမြောက်ပါတယ်။
မြေပြင်မှာလက်တွေ့သတင်းယူနေတဲ့သတင်းတောက်တွေဟာအထောက်ကူပေးရေးပစ္စည်းတွေနဲ့တခြားအကူအညီတွေလိုအပ်နေပြီးတော့အဲဒါကြောင့်နေစည်းမခြားသတင်းသမားများအဖွဲ့ကမတ်လ12ရက်နေ့မှာသတင်းသမားတွေကိုအကူအညီပေးနိုင်မဲ့စင်တာတစ်ခုကိုလဗစ်မြို့မှာဖွင့်ခဲ့ပါတယ်။ဒါကို UNESCO အဖွဲ့ကလည်းအကူအညီပေးနေပြီးသတင်းသမားတွေကိုအကာအကွယ်ပေးရေးပစ္စည်းတွေနဲ့သင်တန်းတွေပို့ချပေးနေပါတယ်။ A Culture of Safety Alliance သတင်းမီဒီယာညွှန်မောင်းအဖွဲ့ကတော့သတင်းတောက်တွေဘေးကင်းလုံခြုံရေးကိုအဓိကထားလှုပ်ဆောင်နေပါတယ်။သတင်းမီဒီယာများညွန်မောင်းအဖွဲ့ကဒေသခံမီဒီယာတွေကိုကူညီဖို့အတွက်သူတို့ရဲ့အရင်းမြစ်တွေနဲ့ဗဟုသုတတွေကိုမျှဝေပေးနေပါတယ်
။ We are not an emergency response organization as many of our signatures.
ကျမတို့ကကျမတို့နဲ့အတူလက်မှတ်ထိုးထားတဲ့တခြားအဖွဲ့တွေလိုအရေးပေါ်တုံ့ပြန်တဲ့အဖွဲ့မဟုတ်ပါဘူး။ဒါပေမဲ့ဖြစ်နေတာတွေကအရန်ကိုကြီးမားလွန်းတဲ့အတွက်ကျမတို့အနေနဲ့ကျမတို့အဖွဲ့ဝင်တွေကိုဒါမှမဟုတ်မြေပြင်မှာရှိနေတဲ့သတင်းတောက်တွေကိုအကူအညီပေးနိုင်ဖို့တက်နိုင်တဲ့လောက်အကောင်းဆုံးလုပ်နေပါတယ်။ကျမတို့နီးလန်းမျိုးစုံနဲ့ကူညီနေပါတယ
်။အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာသတင်းတောက်တွေတည်ဆုံးခဲ့ရတာကြောင့်သတင်းဌာနတွေအနေနဲ့သတင်းတောက်တွေကိုယူကရိန်းကိုမလွတ်ခင်မှာဒါတွေကိုသတိပေးတဲ့အရာတွေအဖြစ်အသုံးပြုပြီးတော့အနေအရာတွေကိုတေချာချင့်ချိန်အကဲဖြတ်တင်တယ်လို့ Griffin ကပြောပါတယ်။ယူကရိန်းနိုင်ငံကအနေအရာတွေအပြင်ရုရှားနိုင်ငံထဲမှာဖြစ်နေတဲ့သတင်းမီဒီယာတွေပေါ်ဖိနှိပ်မှုတွေနဲ့စင်စါဖျက်တောက်မှုတွေကိုလည်းနိုင်ငံကသတင်းမီဒီယာဌာနကမှတ်တမ်းတင်ထားတယ်လို့ Griffin ကပြောပါတယ
် We have two actually different and important situations going on. One is obviously the war on the ground in Ukraine and what that means.
ကျွန်တော်တို့မှာလုံးဝကိုမတူညီတဲ့အရေးကြီးတဲ့အခြေအနေနှစ်ခုဖြစ်နေပါတယ်။တစ်ခုကယူကရိန်းနိုင်ငံမှာဖြစ်နေတဲ့စစ်ပွဲဖြစ်ပြီးဒီပရိပခါကိုယူကရိန်းနဲ့နိုင်ငံသားသတင်းတော်တွေကဖော်ပြနေကြပါတယ်။နောက်တစ်ဖက်မှာတော့ရုရှားနိုင်ငံထဲမှာပဲသူတို့ကိုယ်တိုင်လွတ်လပ်တဲ့သတင်းမီဒီယာတွေကိုပိတ်မှတ်ထားပြီးဖိနှိပ်မှုတွေကိုအကြီးအကျယ်လှုပ်ဆောင်နေပါတယ
်။လက်တွေ့မြေပြင်အခြေအနေမှာရှိနေတဲ့သတင်းတောက်တွေအတွက်ကတော့အချိန်အတော်ကြာတဲ့အထိအကူအညီတွေလိုအပ်နေဦးမှာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော် VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေးတယ်။ VOA မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fap PFE နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
VOA American တန်ရဲ့မနေ့ပိုင်းတန်လွင့် season 2ကိုလိုင်းတို32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်အစီအစဉ်တွေဖြစ်ကြတဲ့အမျိုးသမီးကဏ္ဍတူတာစုံလင်အမေရိကန်တကွင်သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုဆက်လက်နားဆင်ကြရမှာပါပထမဆုံးအနေနဲ့အခုတစ်ပတ်မှာအမျိုးသမီးအနုပညာရှင်တို့ရဲ့ဖန်တီးမှုလက်ရာအထူးပြပွဲအကြောင်းပြောပြထားပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့က House of Fine Arts အနုပညာပြတဲ့မှာအမျိုးသမီးအနုပညာရှင်တို့ရဲ့ဖန်တီးမှုလက်ရာတွေကိုသီးသန့်ခင်းကျင်းပြသထားပါတယ်ပကြီးအနုပညာလုပ်ငန်းမှာအမျိုးသားတွေပဲအဓိကလွှမ်းမိုးထားပြီးအမျိုးသမီးအနုပညာရှင်တွေနေပါမှုကိုမိမောင်းထိုးပြဖို့ဖြစ်တယ်လို့အမျိုးသမီးအနုပညာရှင်တွေပေါ်ထွန်းလာရေးအားပေးရာရောက်ဖို့အတွက်ဒီပြပွဲကိုစီစဉ်တာဖြစ်ပါတယ်အမျိုးသမီးအနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာတွေကိုပဲသီးသန့်ခံစားနိုင်မဲ့အထူးပြပွဲဖြစ်ကြောင်း AB ဆောင်းပါးကိုအခြေခံပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါက်ကင်ပြူတွေကအခုလိုတင်ဆက်ထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes. ဗြိတိန်နိုင်ငံလန်ဒန်မြို့မေဖဲရပ်မှာရှိတဲ့ House of Fine Art ဟိုဖာလို့သူကခေါ်တဲ့အနုပညာပြတိုင်းမှာနိုင်ငံ၉နိုင်ငံကနာမည်ကြီးအမျိုးသမီးအနုပညာရှင်၁၂ဦးရဲ့လက်ရာတွေကိုအချူးပြပွဲအဖြစ်စုစည်းပြသခဲ့တာပါ။အမျိုးသမီးတွေကိုဂုဏ်ပြုတဲ့သမိုင်းဝင်လာဖြစ်တဲ့ match လာထဲမှာဒီပြပွဲကိုအထူးစီစဉ်ကျင်းပတာဖြစ်ပြီးမတ်လ၈ရက်နိုင်ငံတကာအမျိုးသမီးများနေ့မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေရဲ့အနုပညာဖန်တီးမှုလက်ရာတွေကိုပဲတည်သက်ခင်းကျင်းပြသထားတဲ့ဒီပြပွဲကိုတော့အမကန်အနုပညာလက်ရာတွေအဖြစ် The Divine လို့နာမည်ပေးထားပါတယ်။ဗကြီးအနုပညာဖန်တီးမှုလုပ်ငန်းတွေမှာအမျိုးသမီးတွေပါဝင်နိုင်မှုဘလောက်အားနည်းနေသေးတယ်ဆိုတာကိုဒီပြပွဲကအဓိကမိမောင်းထိုးပြလိုတာဖြစ်ပြီးဒီအချိန်ပြောင်းလဲလာအောင်ကြိုးပမ်းတဲ့အနေနဲ့ရည်ရွယ်ချင်ပါတာဖြစ်တယ်လို့လည်းပွဲစီစဉ်သူတွေကပြောပါတယ်။ online နုပညာရောင်းချမှုလုပ်ငန်း ARC ရဲ့2019ခုနှစ်စစ်တမ်းအချက်လက်တွေအရကမ္ဘာတဝန်းနုပညာပြခန်းပေါင်း 3,050 ခုလေ့လာခဲ့တာမှာဒီပြခန်းတွေရဲ့48ရာခိုင်နှုန်းလောက်မှာအမျိုးသမီးအနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာတွေက25နဲ့25ရာခိုင်နှုန်းအောက်သာပါဝင်တာတွေ့ရပြီးဒီပြရိုက်တွေရဲ့10ရာခိုင်နှုန်းလောက်မှာတော့အမျိုးသမီးအနုပညာလက်ရာတွေပြသထားတာလုံးဝကိုမရှိတာတွေ့ရပါတယ်။ဒါကြောင့်အခုလိုအချူးပြပွဲမှာသူ့ရဲ့ပကြီလက်ရာတွေပြသခွင့်ရတာကအင်ပတန်ကိုကံကောင်းတာပါလို့အိုင်ယာလန်ပကြီအနုပညာရှင်မယ်ရီရိုနင်းကပြောပါတယ
်။ I feel I'm luckier than most and I'm glad that I can be an advocate here to represent other female artists that perhaps aren't as lucky.
တခြားသူတွေထဲကျွန်မကပိုပြီးကံကောင်းနေလို့ခံစားရပါတယ်။ကျမလောက်ကမကောင်းတဲ့တခြားအမျိုးသမီးအနုပညာရှင်တွေကိုစားအခုလိုရှေ့ထွက်ပြီးတော့တင်ပြခွင့်ရတာဝမ်းသာပါတယ်။အမျိုးသမီးအနုပညာရှင်တွေနဲ့လွန်ပြီးတော့ကွာဟလွန်းတဲ့ဒီအခြေအနေမျိုးမရှိတော့မယ့်အချိန်ကိုတကယ်ပဲတွေ့မြင်ခဲ့ပါပြီ။အခုတော့ကျမတို့မရောက်သေးပါဘူး။ဘယ်လိုက်မှုတွေရှိနေသေးသေးတော့ကျမတို့အမျိုးသမီးအနုပညာရှင်တွေအတွက်ရှေ့ထွက်ပြီးတော့ပြောဆိုနေကြအောင်ပါပါ
။အခုပြပွဲမှာမယ်ရီရိုနင်းရဲ့အနုပညာဖန်တီးမှုလက်ရာ၄ခုပါဝင်ပါတယ်။သူ့ရဲ့လက်ရာတွေထဲမှာအမျိုးသမီးတွေနှင်းလျှောစီနေတာနေ့လယ်ကင်းဝိုင်းဖွဲ့လက်ဖက်ရည်တောက်နေတာတွေကိုရဲမောပျော်ရွှင်စရာဖြစ်အောင်ပေါ်ပေါ်ပါပါဖန်တီးထားပြီးမြင်လိုက်တာနဲ့နှစ်လိုပဲဖြစ်အောင်တမင်ပုံဖော်ခဲ့တာဖြစ်တယ်လို့သူကပြောပြပါတယ
် I'm showing four pieces at this show four large pieces they're painted using enamel paint which is a very different medium to use you don't find
ဒီပြပွဲမှာကျမလည်းပကြီးကားကြီးလေးကားပြထားပါတယ်ကျွေးစည်းသုံးပြီးတော့ဆွဲထားတာပါဒါကတခြားဆီးတွေနဲ့လုံးဝမတူပါဘူးပကြီးအနုပညာပစ္စည်းတွေရောင်းတဲ့ဆိုင်တွေမှာရှာလို့ရတဲ့ပစ္စည်းလည်းမဟုတ်ပါဘူး PNQA သုံးပစ္စည်းဆိုင်မျိုးကိုတွားရပါတယ်ဒါကအိမ်သုတ်ဆီးတစ်မျိုးပါကျမရဲ့အနုပညာလက်ရာတွေကိုညီမောပျော်ရွှင်စရာဖြစ်အောင်လည်းဖန်တီးထားပါတယ် မြင်လိုက်တာနဲ့နှစ်လိုပဲဖြစ်ပြီးတော့တဖြည်းဖြည်းချင်းဆက်ကြည့်ရင်လည်းကျမဒီမှာဘာကိုဖော်ပြခြင်းတည်းလဲဆိုတာကိုခံစားစီခြင်းပါတယ်ကျမတို့ကလေးဘဝတုန်းကလို့ပေါ့အရင်ဆုံးအရာတွေကိုကြည့်မယ်ပြည့်နေနေချင်းပိုပြွတ်မြင်လာပိုခံစားလာရတာမျိုးအဲ့ဒါမျိုးပါ
ကမ္ဘာတစ်ပိုင်းကအမှုပညာပြကန်းတွေမှာအမျိုးသမီးတွေရဲ့အမှုပညာလက်ရာတွေကိုစားပြုမှုအားနည်းနေတာကိုဟူဖာပြလိုက်ကတော့ပြောင်းလဲဖို့ကြိုးစားနေပါတယ်။ဒီနှစ်2022ခုနှစ်အတွင်းသူတို့ပြလိုက်မှာပြသတဲ့ပြပွဲတွေမှာတယောက်တည်းဆိုလိုပြပွဲပဲဖြစ်ဖြစ်အုပ်စုလိုက်တင်ဆက်မှုပဲဖြစ်ဖြစ်ပြပွဲအားလုံးရဲ့90ရာခိုင်နှုန်းမှာအမျိုးသမီးလက်ရာတွေပါဝင်အောင်လုပ်သွားမယ်လို့ဟူဖာပြလိုက်ကကတိပေးထားပါတယ်။ဒါဟာတကယ်ကိုဝမ်းသာစရာပါပဲလို့မယ်ရီရိုနင်းကပြောပါတယ်။
How many other galleries around are highlighting their female artists at the moment? Hoffa are making a real point about this, so I'm delighted to be here to represent.
လက်ရှိမှာမြို့သမီးအမှုပညာရှင်တွေကိုအသားပေးဖော်ပြရတဲ့ပြရတဲ့ဘယ်နှခုများရှိလဲ။ Hoffa ပြရတဲ့ကတည်းကကောင်းကောင်းထောက်ပြလိုက်တာပါ။ဒါကြောင့်အခုလိုအမျိုးသမီးအမှုပညာရှင်12ဦးကိုစာဝန်းသားရပါတယ်။နှစ်တိုင်းဒီချင်းရောက်တိုင်းမှာအခုလိုဆက်ပြီးတော့လှုပ်သွားနိုင်အောင်လို့ကျွန်မတို့လုပ်ကြရပါမယ်
။ဒီပြပွဲမှာပါဝင်ပြသခွင့်ရတဲ့အမှုပညာရှင်နောက်တစ်ဦးကတော့မက္ကဆီကိုနိုင်ငံကဆူဇာနာအန်နာယာပါသူကတော့သုံးဘက်မြင်အမှုပညာလက်ရာပုံစံတစ်ခုကိုဖန်တီးထားပြီးသူ့ရဲ့အမှုပညာဖန်တီးမှုအတော်များများကတပေါင်းတစ်စီးတည်းဖြစ်မှုကိုဖော်ပြလေးရှိပါတယ
် I will describe my artwork as a labyrinth that arises by chance every
သူဟာသူဖြစ်လာတဲ့ဝင်ကဘာတစ်ခုလိုပုံစံမျိုးဖန်တီးထားတာပါအလွာတိုင်းမှာအထက်ပေါင်းများစွာအထက်တက်လှုပ်ထားပါတယ်တခါတည်းတိတ်တွေးလို့မရှိတဲ့ပုံစံမျိုးမဖြစ်နိုင်ဘူးလို့ထင်ရတဲ့အရာမျိုးဖန်တီးထားတာပ
ါသူရဲ့ဖန်တီးမှုကိုအစ်စ်မောင်များစွာအချိန်ပေးလှူဆောင်ခဲ့ရပေမဲ့နောက်ဆုံးထွက်ပေါ်လာတဲ့ရလက်ကိုတော့အယံမဲ့ကျင်းတ်ခဲ့ရပါတယ်လို့ဆူဇန်နာအနာယာကပြောပါတယ်ဒီပြပွဲမှာပါဝင်တာနဲ့ပတ်သက်ပြီးတော့လေသူရဲ့အမှုပညာလက်ရာတွေကိုပြသဖို့ဆိုတာတခုတည်းမဟုတ်ဘဲကိုယ့်ရဲ့အမှုပညာလက်ရာတွေကိုဖော်ပြခွင့်မရကြတဲ့လက်ရှိကာလအမှုပညာရှင်အမျိုးသမီးတွေကိုရောတချိန်အတိတ်ကအမှုပညာရှင်အမျိုးသမီးတွေကိုပါကိုးစားပြုနိုင်ဖို့အတွက်ဖြစ်ပါတယ်လို့ဆူဇန်နာအာနာယာကပြောပါတယ
် It's amazing to be here representing all these faceless and nameless women who didn't have the
ကိုယ့်ရဲ့အမှုပညာနဲ့ခံစားချက်တွေကိုထုတ်ဖော်ပြသခွင့်မရခဲ့ကြတဲ့လူမသိသူမသိအမျိုးသမီးအမှုပညာရှင်အားလုံးကိုဒီနေရာမှာကိုးစားပြုခွင့်ရတဲ့အတွက်အယံဝမ်းသာပါတယ်သူတို့အားလုံးဟာကျမအတွက်သူရဲကောင်းတွေပ
ါပကြီးအမှုပညာဖန်တီးမှုလုပ်ငန်းတွေမှာအောင်မြင်ကြော်ကြားတဲ့သူအများစုကအမျိုးသားတွေပါအမျိုးသမီးအမှုပညာရှင်တွေအများအပြားရှိတယ်ဆိုပေမဲ့သူတို့အောင်မြင်ကြော်ကြားလာအောင်အတိအမှတ်ပြုမြေတောင်မြောက်ပေးမှုတွေကတော့အားနည်းနေသေးတာပါဒါကြောင့်ခေတ်သစ်မော်ဒန်အမှုပညာရှင်အမျိုးသမီးတွေပဲဖြစ်ဖြစ်တမိုင်းနာရှိခဲ့ကြတဲ့အမှုပညာရှင်အမျိုးသမီးတွေပဲဖြစ်ဖြစ်သူတို့ရဲ့လက်ရာတွေကိုအခုလိုပြလိုက်တွေမှာခင်းချင်းပြသပေးဖို့အင်မတန်ကိုရေးကြည့်တယ်လို့ဟူဖာပြတဲ့ရဲ့အယောင်ဌာနအကြီးအကဲအဲလက်စ်ပီမီနိုလီကပြောပါတယ
် Certainly in here at Hoffa we feel that it's important that that female artists and the contributions to the arts not only
from the community ne ba ji ji tamain chin ni go ba pyan ji ji anu pinya phan ti mu lo ngan de ma a myo thami rue ye pawan mu a myo thami anu pinya shin rue ye ti shi mu rue ga yee ba de lu chano ro Hoffa pya dai ga yong ji ba de a myo thami anu pinya shin rue ga imadan go ne ni ba de ပကြီးနုပညာလုပ်ငန်းမှာလူသိများတဲ့အမျိုးသမီးနုပညာရှင်လို့မေးရင်၅ယောက်လောက်ပဲထင်ထင်ရှားရှားပြောနိုင်ကြမယ်ထင်ပါတယ်ဒီထဲမှာဖာဒါခလူပါကောင်းပါပါလိမ့်မယ်ဒီလိုအမျိုးသမီးနုပညာရှင်တွေနေပါလို့တဲ့အခြေအနေကိုလိလူရှုမထားသင့်ဘူးလို့ထင်ပါတယ်ဒါကိုပြောင်းလဲပြစ်ဖို့လိုပါတယ
်ဟိုဖာပြားရရဲ့အခုအထူးပြပွဲမှာတော့ဂျောင်ကိုရီးယားအိုင်ယာလန်ဩစတြေးလျာရုရှားဘယ်လ်ဂျီယံအာဂျင်တီးနာပြင်သစ်တရုတ်နဲ့မက္ကဆီကိုစတဲ့နိုင်ငံဒေသစုံကအမျိုးသမီးအမှုပညာရှင်တွေရဲ့လက်ရာတွေကိုစူးစီးထားတာဖြစ်ပါတယ်။အခုလိုအမျိုးသမီးအမှုပညာရှင်တွေရဲ့လက်ရာတွေကိုပဲတည်တံစူးစီးတင်ဆက်ပေးထားတဲ့အတွက်အမှုပညာလက်ရာတွေစုဆောင်သူတွေအတွက်ကိုလည်းအလွယ်တကူပဲခံစားနိုင်အားပေးဝယ်ယူနိုင်တဲ့အခွင့်အလမ်းရစေပါတယ်။ဒါပြင်လူတွေရဲ့စိတ်ထဲမှာအမျိုးသားအမှုပညာရှင်တွေရဲ့လက်ရာတွေကိုပဲပိုးပြီးတော့လူလာတဲ့ဗက်လိုက်အတွေးတွေရှိနေတာကိုသတိပြုမိလာစေတယ်လို့ပကြီးနုပညာလက်ရာတွေကိုစုဆောင်းသူတူဖြစ်တဲ့ Jane Sweet ကပြောပါတယ
် For me having access to them is really important so that when I come to buying or looking at pieces for clients
အခုလိုတနေရာထဲမှာကြည့်ဝင်ရဖို့ကကျွန်မအတွက်တကယ်ပဲအရေးကြီးပါတယ်ဝယ်သူတွေအတွက်ကအနုပညာလေးရတွေကိုဝယ်ဖို့ပဲဖြစ်ဖြစ်ကြည့်ဖို့ပဲဖြစ်ဖြစ်အခုလိုတစုတစည်းတဲ့တွေ့ခွင့်ရဖို့အရေးကြီးပါတယ်ကျွန်မအနေနဲ့ဒီအနုပညာရှင်မဟိုအနုပညာရှင်မဆိုတာမျိုးမရှိပေမဲ့လည်းကျွန်မအရင်ကစုဆောင်းထားတဲ့အနုပညာလေးရတွေကိုပြန်ကြည့်ရင်တော့အမျိုးသားတွေရဲ့လေးရတွေကပုံများနေပါတယ်အမျိုးသားအနုပညာရှင်တွေရဲ့ဖန်တီးမှုတွေကိုကျွန်မပို့ပြီးတော့သဘောကျတာမှန်ပါတယ်ဒါပေမဲ့အမျိုးသမီးတွေရဲ့အနုပညာလေးရတွေကိုလည်းစုဆောင်းကျင်ပါလေအမျိုးသမီးတွေရဲ့အနုပညာဖန်တီးမှုလက်ရာတွေကလည်းအမခံမှာဒါတွေကိုမြင်တွေ့ရဖို့ပဲဒီကိုလာခဲ့တာပါအရင်ကရှိခဲ့တဲ့အမျိုးသမီးအနုပညာရှင်တွေနောက်ထပ်ပေါ်ထွက်လာအောင်မဲ့သူတွေအခုဒီမှာရှိနေကြတဲ့အမျိုးသမီးအနုပညာရှင်တွေဒီလိုအမျိုးသမီးတွေရဲ့အမခံအနုပညာလက်ရာတွေကိုမြင်ရဖို့ကအင်မတန်ကိုအရေးကြီးပါလေ
ဟိုဖာပြားတွေကအမျိုးသမီးအနုပညာရှင်တွေရဲ့ဒီအထူးပြပွဲကိုတော့မတ်လ၈ရက်နေ့ကနေ၂၂ရက်နေ့အထိသတင်းနှစ်ပတ်ကြာခင်းကျင်းပြသခဲ့တာဖြစ်ပါတယ်။ဒီအထူးပြပွဲကနေအမျိုးသမီးအနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာတွေကိုလူတွေပုံမှုသတိပြုအာရုံစိုက်လာဖို့သာမကပဲအမျိုးသမီးအနုပညာရှင်တွေရှားပါတဲ့အခြေအနေကိုပြောင်းလဲပြစ်နိုင်ဖို့အတွက်လည်းပြပွဲစီစဉ်သူတွေနဲ့အမျိုးသမီးအနုပညာဖန်တီးသူတွေကမျှော်လင့်နေကြတာဖြစ်တယ်။ဆိုတော့ကိုတင်ပြရင်းဒီသတင်းဖန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်တာဝန်ပြုပါရှင်။ကျမခင်ဗျူထူလာရှင
်အမျိုးသမီးအနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာအနုပညာအထူးပြပွဲအကြောင်းကိုဒေါက်ခင်ဗျူထွေးကပြောသွားတာဖြစ်ပါတယ်ဆက်လက်နားဆင်ကြည့်ရှုရမှာကတုဒ္ဒဆုံးလင်းအမေရိကန်တကွင်အစီအစဉ်ဖြစ်ပါတယ်ဒီအစီအစဉ်မှာယူကရိန်းဒုက္ခသည်တွေအတွက်လိုအပ်ချက်တွေကိုအမေရိကန်လူမှုအတိုင်းဝိုင်းကပို့ဆောင်ပေးနေတာအလုတ်လုတ်ရဲ့ short ချတတ်မှတ်ပေးတဲ့လုပ်ငန်းခွင်တဘာဝမီတာစီးဖို့ပြင်ဆင်နေကြတာစတာတွေအကြောင်းကိုကိုအောင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ရုရှားထူးဆောင်မှုကိုခုခံတိုက်ခိုက်နေသူတွေအတွက်ရောယူကရိန်းကထွက်ပြေးလာသူတွေကိုအကူအညီပေးဖို့အထောက်ပံ့ပစ္စည်းတွေကိုစေတနာဝန်ထမ်းတွေကစုဆောင်ပြီးကလေးသုံးဆောင်ပစ္စည်းအမျိုးသမီးအသုံးဆောင်ပစ္စည်းဆေးပစ္စည်းစသဖြင့်အမျိုးအစားကွဲပြန်လည်ထုတ်ပိုးနေပါတယ
် I'm really heartened by the fact
ယူကရိန်းကိုကူဖို့ Detroit မြို့ကဝိုင်းပြီးကူညီကြတာကိုတွေ့တော့ကျွန်တော်ပီတိဖြစ်မိပါတယ
်
Ukraine American တူပိုင်တယ်ယူပို့ဆောင်ရေးအတွက်သုံးတဲ့ဂူရောင်မှာစုဆောင်းထားတဲ့ပစ္စည်းတွေကိုပေါင်3000စီခွဲပြီး Ukraine ကိုနှစ်ခါပို့ပြီးပါပြီ။နောက်ထပ်အများပြားထပ်ပို့ဖို့လည်းသူတို့ကမျှော်လင့်နေတာပါ။ Detroit မြို့ကအများပြားကပစ္စည်းတွေကူးလို့လူဒဏ္ဍာကြောင်းပို့ဆောင်ရတဲ့ဇယိတ်ပဲကုန်ပါတယ်
။ And today I brought down about 100
ဒီနေ့ဆောင်သည့်အထက်150လောက်ယူလာခဲ့ပါလေ။ကာယောဂါကာလဒီဆောင်တွေကိုဘယ်လူရမှမသိဖြစ်နေတာပါ။ဆေးရုံတွေကလည်းမယူကြပါဘူး။အခုယူကရိန်းရန်ကလေးတွေမှန်ကွဲစာအပေါ်ကပြုတ်ကျလာတဲ့ရန်ကကာကွယ်ဖို့စောင့်လို့နေတဲ့ကြားလို့ဒီကိုယူလာတာပေါ့
ရုရှားဘက်ကလူနေရက်ကွက်ပါမရှောင်မစ်ဆိုင်းဒုံးတွေနဲ့ပစ်တာကြောင့်ယူကရိန်းကနေမခွာခြားတဲ့အဖိုးအဖွားတွေနဲ့ကလေးငယ်တွေအတွက်လည်းအကာအကွယ်တွေလိုနေတာပ
ါ When you watch news and
you တရင်တွေမှာတော့ယူကရိန်းကအခြေအနေတွေကိုတွေ့ရတော့စိတ်မသက်မသာဖြစ်ရပြီးစိတ်တွေမလန်းတော့ပါဘူးဒါပေမဲ့အလူပစ္စည်းတွေလက်ခံပေးအလူတန်းတွေလောက်ကြတော့ကိုသူတို့အတွက်တခုခုလုပ်ပေးနေပါလားဆိုတဲ့စိတ်နဲ့ဖြည့်တာပါတယ
်အလူရှင်တွေလူတန်းတဲ့ပစ္စည်းတွေကိုပိုလန်နိုင်ငံကိုပို့ဆောင်มาဖြစ်ပြီးအဲ့ဒီကနေထပ်မံပြန်ဝေပေးတော့မှာပါအခုကြီးထောက်ပံ့တွေလိုအပ်နေသေးသေးနောက်ထပ်လည်းအခုလိုလှူဒန်းနိုင်ဖို့စေတနာဝန်ထမ်းတွေအလူရှင်တွေကမျှော်လင့်နေပါတယ်ခင်ဗျာဝါရှင်တန်ပြည်နယ်စီအက်တဲမျိုးကအာကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်အမေရိကန်ပြည်ထောင်စုကလုပ်ငန်းဝင်တွေမှာတပတ်ကို၅ရက်လုပ်ရတာပါVolt company လုပ်ငန်းတူချဲ့ရေးဌာနအကြီးအကဲ Sarah Ray ကတင်းငင်းနေရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်တော့ကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ
် I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပင်းမှစဉ်းစားမနေဘဲနဲ့အနားယူနိုင်ပါတယ်၃ရက်လုံးနားလိုက်ရရင်အလုပ်၄ရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်နေပြန်ပြီးတော့အစားထိုးဖို့အထောက်အကူဖြစ်ပါတယ်
တပတ်ကို၄ရက်တာလောက်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီ။ San Francisco က Bolt ကုမ္ပဏီကလည်းမနှစ်အောက်တိုဘာလောက်ကစလို့တပတ်၄ရက်တာလွတ်လွတ်ဖို့စီကံပြောင်းလဲခဲ့ပါတယ်။ဒါလို့ပြောင်းလဲပြီးလပိုင်းအတွင်းကုမ္ပဏီထုတ်လွှင့်မှုဘိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်။ကုမ္ပဏီအရာရှိ Jennifer Christie က
It's not about trying to reduce 5 days into 4.
အလုပ်ကို9ရက်ကနေ4ရက်ကိုရှင်းချချင်တာသက်သက်ပဲမဟုတ်ပါဘူး။တခြားနည်းလမ်းနဲ့လုပ်ငန်းတွင်ကြအောင်ဘယ်လိုအယုံစိုက်ဆောင်ရွက်မလဲဆိုရရဲ့အချိန်ကုန်လူပန်းဖြစ်မာတွေကိုဘယ်လိုရှင်းချမလဲဆိုရရဲ့ကိုသုံးသပ်အချိန်ကိုအကျိုးရှိရှိသုံးချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြည့်မြောက်အောင်ဆောင်ရွက်ဖို့ပါ
။ပစ္စည်းဝယ်ယူမှာယူသူတွေကတော့တောက်ကြနေမှာပါ။ဖုံးဆက်လေးရှိတာသာအဆင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါရယ်။company software engineer Sarah Yang က3ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောရတယ
်။ Like coming back on Monday I definitely feel like a lot more refreshed.
ဒီလနေ့အလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆမ်းပါတယ်။အလုပ်ကနေ2ရက်ဒါမှမဟုတ်3ရက်နားရရင်ကျွန်မအတွက်တော့တကယ်ကိုသိတာပါပဲ။2ရက်ပဲနားရရင်တော့အားလည်းရက်ကအကုန်မြန်လွန်းပြီး3ရက်နားရရင်ပိုအင်အားတွေပြည့်လာတယ်လို့ခံစားရပါတယ်။ဝန်ထမ်းတိရှာရတာလည်းပိုလွယ်ပါတယ်။ကျွန်မကို LinkedIn, Facebook နဲ့တခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်လေးရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါရယ်။အားလုံးကဒါကိုစိတ်ဝင်စားပါရယ
်။ California ပြည်နယ်ကိုစားပြုဒီမိုကရက်အလှတော်အမတ် Mark Takano ကတပတ်ကို32နာရီသာလောက်ရမယ့်ဥပဒေကိုပြဋ္ဌာန်းဖို့အဆိုပြုနေပါရယ်။32နာရီထက်ပိုလို့ရရင်အချိန်ပိုကြီးပေးရမယ်လို့လည်းဆိုပါရယ်။လုပ်ငန်းရှင်တွေကတော့အခုလိုလုပ်မယ်ဆိုရင်ကုန်ကျစရိတ်တွေများလာနိုင်ကြောင်းထောက်ပြပါရယ်။ဒါပေမဲ့တချို့လုပ်ငန်းတွေကတော့ချွင်းချက်အနေနဲ့ခွင့်ပြုပေးမှာဖြစ်ကြောင်းပြောပါရယ်။
That's what we're seeing with the great resignation is people are not just automatically
အရင်လုပ်ငန်းဝင်ကိုပြန်မသွားကြတော့ပဲလောက်ကနေထွက်ကုန်ကြတာကိုကြည့်ပြီးဒါဟာ American တွေအလုပ်မကြိုးစားကြတော့တာလို့ပြောလို့မရပါဘူးတကယ်တော့ကျွန်တော်တို့ဟာတခြားဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာကြီးလိုက်ရင်အလုပ်ကြိုးစားကြတဲ့သူတွေပါ
ဥရောပနိုင်ငံတချို့မှာလည်းတပတ်၄ရက်အလုပ်လုပ်ရမယ့်နီလန်ပေါင်းစုံစတ်တက်နေပါရယ်မနစ်ကစပိန်မှာ၃နှစ်စမ်းသပ်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်90တုံးဆွဲခဲ့ပါရယ်ခင်ဗျာရာသီဥတုဖောက်ပြန်မှုအကျိုးဆက်ကြောင့်ဒေါမီလောင်ကျွမ်းမှုကိုတားဆီးဖို့လူများနေထိုင်ရာနေရာတွေနဲ့နှီးတဲ့သစ်ပင်တွေတခြားသဘာဝပေါက်ပင်တွေကိုရှင်းလင်းခုတ်ထွင်မဲ့အစီအစဉ်ကိုအခုနှစ်ကနေစတင်ဆောင်ရွက်မယ်လို့အမေရိကန်ဆိုရတာဝန်ရှိသူတွေကပြောရတယ်။အမေရိကန်အနောက်ဘက်ပြည်နယ်တွေဖြစ်တဲ့ကယ်လီဖိုးနီးယား၊နီဗာဒါ၊အရီဇိုနာ၊ကော်လိုရာဒိုပြည်နယ်တွေမှာပူပြင်း၆တွေ့လွန်းလာကြောင့်ဒေါမီတွေအကြီးအကျယ်လောင်ကျွမ်းလင်းရှိပါတယ်။မကြသေးခင်ရက်ပိုင်းတုန်းကတော့သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရော့ဂျေးဘိုင်ဒန်တို့ကော်လိုရာဒိုပြည်နယ်ကမိဘတဲ့လူစုကိုအစိုးရအနေနဲ့အစွမ်းကုန်ကူညီပေးမယ့်အကြောင်းသွားရောက်အားပေးစကားပြောကြားခဲ့ပါတယ်။ဆူပီရီယာမျိုးကအသက်84နှစ်အရွယ်ရစ်ခ်ဖောဝီလျံဆန်ဟာဆိုရင်သူနေတဲ့အိမ်ကိုကိုယ်တိုင်ဆောက်ခဲ့သူပါ။လမ်းတစ်ဖက်ကနေကတော့မိဘကနေလွတ်ခဲ့ပေမဲ့သူ့အိမ်ကတော့တမဟုတ်ချင်းအတွင်းမှာမိလောင်ပြကျသွားပါတယ
်။ And that's the hard part because there's an emotional attachment.
ဒီနေရာမှာအရာအားလုံးကအမှတ်ရစရာတွေမို့လို့စိတ်ထိခိုက်ရပါတယ်။ကျွန်တော်နောက်က S10 pickup car ဆိုရင်ညစ်စနဲ့မောင်းနိုင်အောင်ကိုယ့်ဘာသာကိုပြန်လှုပ်ထားတာပါ
။ The cab here and this is back car here.
ညကနေအားလုံးဟာမျိုးကိုပြန်တီဆောက်ဖို့စိတ်အားထက်သန်နေကြသလို William San ဟာဆိုရင်လည်းအခုအသက်အရွယ်မှာပဲအိမ်ပြန်ဆောက်ဖို့သူ့မှာခွန်အားအပြည့်ရှိတယ်လို့ဆိုရတဲ့အသက်32နှစ်အရွယ် Sandy Kaufman ရဲ့အိမ်လဲမီးလောင်သွားတာကြောင့်အဖိုးအဝတ်စားပါမကျန်ဖြစ်သွားပါတယ
်။ Honestly for me our house feels like
ဒီနေ့မှဆိုရင်ကိုရင်ကတကယ်အဆက်ချာကြတဲ့နေရာလို့ထင်ခဲ့တာပါ။အရင်ဆူပီရီယာမျိုးဟာဆိုရင်လေပိုစီကားလာတာကိုတွေ့ရတဲ့အချိန်မှာပဲအခုကတော့အဲ့ဒီတိတ်ကအရာအလုံးမိလောင်ပျက်စီးသွားပါပြီတကယ်ကိုစိတ်မကောင်းဖြစ်ရပါတယ်အခုတော့အလုံးတိတ်ကပြန်ဆရပါတော့မယ
်အိမ်မီးတဲ့ပါမသွားခင်လိုအပ်တာကိုယူဖို့အချိန်10မိနစ်ပဲရခဲ့တယ်လို့လည်းသူကပြောပါတယ်အခုလိုအိမ်မီးလောင်သွားသူတွေအတွက်လိုအပ်တာတွေကိုဒေသခံတွေကကူညီကြသလိုအိမ်အာမခံခြေပြန်ရဖို့အကူအညီလည်းပေးပါတယ်အသက်39နှစ်အရွယ်ဒီယွန်စကော့ကအခုလိုပြောပါတယ်
We'll definitely rebuild and stay in this community. I mean, I can't.
အလုံးပြင်ပြင်ဆင်ပြီးဒီမှာပဲနေတော့မှာပါ။ကိုပတ်ဝန်းကျင်အတိုင်းဝိုင်းရဲ့ကုညီဖေးမမှုကလည်းပြောမပြတတ်လောက်အောင်ကိုရရောပါလေ။တခြားဖေကိုမှသွားမနေချင်ပါဘူး
။တော်မီကနေမျိုးတွေထိကူးဆက်လောင်ကျွမ်းမှုကိုတားဆီးဆော့ချဖို့ဆိုရင်လာမယ့်10နှစ်အတွင်းမှာအမျိုးသားတစ်တော်ဥယျာဉ်တွေအတွက်ဘီလီယံ20သုံးဖို့လို့ပြီးတော့တခြားပြည်နယ်မြို့ရွာအလုံးအတွက်ဘီလီယံ30လောက်လိုအပ်မှာဖြစ်ကြောင်းအမေရိကန်စိုက်ပျိုးရေးဝန်ကြီးပြောခွင့်ရကပြောပါရယ်ခင်ဗျာ
။အခုတကားဒေါခင်မျိုးဆက်ဒေါခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ဖြစ်ပါတယ်။ရုရှားကဝင်တိုက်တဲ့ယူကရိန်းနိုင်ငံမှာနျူကလ িয়ার ဒါဘေးစက်ရုံတွေထိခိုက်ပျက်စီးပြီးဆိုးဝါးတဲ့အန္တရာယ်ကြုံမှာကိုစိုးရိမ်နေကြပါတယ်။ဓာတုဗေဒပညာရှင်ဒေါက်တာခမောင်ညိုကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ယူကရိန်းနီးပညာတွင်တွင်ကျကျသုံးနေတဲ့ယူကရိန်းနိုင်ငံကိုရုရှားဝင်ပြီးတိုက်တဲ့အခါယူကရိန်းမှာရှိတဲ့နျူကလ িয়ার ဓာတ်အပင်းဆိုင်ရာတွေထိကြိုက်ပျက်စီးပြီးဆိုးရတဲ့အန္တရာယ်ပေးမှာကိုစိုးရင်လာကြပါတယ်။တကယ်လို့နျူကလ িয়ার မတော်တဆဖြစ်မှုကြုံလာရင်ဘလို့အန္တရာယ်ရှိပါသလဲ။ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုနေ့နဲ့ပြန်ကြည့်ပါမယ်ပါ။ကဘာပေါ်မှာဒီလိုမျိုးနျူကလ িয়ার ဓာတ်ပေါင်းဖို့တွေဘယ်နှခုလောက်ရှိပါသလဲဆရာ
။အခုလောလောဆယ်အသုံးပြနေတဲ့နျူကလ িয়ার ဓာတ်ပေါင်းဖို့ပေါ့လေ active ဖြစ်တဲ့ကောင်တော့440လောက်ရှိတယ်။အမေရိကတို့ရုရှားတို့ပြင်သစ်တို့အင်္ဂလန်တို့တရုတ်တို့ဘင်္ဂလားဒေ့ရှ်မှာတော့မှအခုအနုမြူဓာတ်ပေါင်းဖို့တွေတိဆောက်နေပါရဲ့
။ဘာအတွက်အဓိကတုံ့ကြတာပါလဲဆရာ။အခုကဘာပေါ်မှာတိဆောက်ထားတဲ့ဓာတ်ပေါင်းဖို့တွေ
အဓိကကတော့သူကဆွန့်အင်ပေးတယ်ဖြစ်စစ်တက်အားကိုသူ့စီကနေရသူကရေကိုအပူပေးလို့ရတယ်ရေကိုပေးပြီးအဲ့ကနေပြော့ထွက်လာတဲ့ဆွန့်အင်ပေါ့ရေနွေးငွေ့အားနဲ့ပဲမောင်းတယ်တာပိုင်တွေမောင်းတော့ဖြစ်စစ်တက်ရစီတယ်ဒါကြောင့်တာမဟာဖြစ်သူအမနာမတန့်စင်တဲ့ဆွန့်အင်လို့ခေါ်တယ်
ဒီအခုလောလောဆယ်မှာယူကရိန်းမှာစစ်ဖြစ်နေပါတယ်ဆရာဒီယူကရိန်းကဓာတ်ပေါင်းဖို့တွေနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါဦးဆရာ
ဟုတ်ကဲ့ယူကရိန်းကဓာတ်ပေါင်းမှုတွေကအမနာကြီးပြီးတော့သူရောက်ကမှာအကြီးဆုံးဓာတ်ပေါင်းမှုတွေရှိတယ်။ဖြစ်စစ်တာဆွမ်းရည်လည်းအရန်ပုံုံမှုထုတ်ပြီးတာရှိတယ်။ကျွန်တော်ဘာဓာတ်ပေါင်းမှုက1986မှာသူကအပူလွန်ကဲပြီးတော့အဲ့ဒီနျူကလ িয়ার ဓာတ်ပေါင်းမှုကြီးဟာဖြစ်စည်းသွားတယ်။ဘယ်လရုစ်နားမှာရှိတဲ့ကျွန်တော်ဘာနျူကလ িয়ার ဓာတ်ပေါင်းမှုထက်ကိုပိုပြီးတော့ကြီးတဲ့နောက်တစ်ခုကတော့တောင်ဝိုင်းမှာရှိတဲ့ဓာတ်ပေါင်းမှုပါပဲ။သူကသူရောက်ကမှာဆိုရင်အကြီးဆုံးဓာတ်ပေါင်းမှုအနေနဲ့ရှိပြောအများဆုံးအဆုံးပြတာဖြစ်ပါလေ
ဒီကဘာပေါ်မှာရှိရနေတဲ့ဒီဓာတ်ပေါင်းဖိုတွေမှာထိကြိုက်ပျက်စီးမှုဘယ်နေရာမှာရှိပါသေးတယ်ဆရာ
ထိကြိုက်ပျက်စီးမှုကတော့ဒီ channel band ရဲ့အရင်စတော့ဗောလေ channel band မှာဖြစ်သွားတဲ့ဟာလဲဒီ automation တွေအဆင်မပြေလို့ဖြစ်သွားတာဟာပြောစကျွန်တော်တို့ကလူတွေကနေတိုက်ရိုက်မကြည့်နိုင်ဘူးねကျွန်တော် automation တွေလောက်ရတဲ့အခြေအနေရှိပါတယ်အဲ့ဒီအတိုင်းပဲဖူကိုရှိမားမှာဆိုရင်2017ဗောလေအဲ့ဒီချိန်မှာဆူနာမီရေဆိုင်တွေလာတော့နျူကလ িয়ার ဓာတ်ပေါင်းမှုကြီးကအတင်းဆောင်နေနည်းနည်းဖြစ်သွားတယ်။တင်းဆောင်သွားတဲ့လူတွေနဲ့ကျွန်တော်တို့အလုပ်လုပ်ရတာကသူကအဆင်မပြေတော့ဘူး။အော်တိုမေးရှင်းတွေအကုန်လုံးပြတ်သွားတော့သူ့မှာထိန်းကျောင်းတွေမရှိတော့ဘူး။အဲ့မှာအပူလွန်ကဲတော့တခါတည်းသူလည်းပေါက်ကွဲသွားတယ်။ဒီမှာလည်းတည်ဆုံးတဲ့လူတွေအများကြီးဖြစ်လာတာကိုတွေ့ရတယ်
။ဒီနျူကလ িয়ার ဓာတ်ပေါင်းမှုတွေထိကြိုက်ပျက်စီးပြီးတော့ထွက်လာတဲ့ဓာတ်ရောင်ကြီးတွေပေါ့နော်။ဘာတွေရှိပါလဲဆရာ။ဘယ်လိုဓာတ်ရောင်ကြီးတွေထွက်တာပါလဲဆရာ။
ဓာတ်ရောင်ကြီးထွက်တာတော့3မျိုးပါလေတကယ်တမ်းမှာဖြစ်3မျိုးရှိတယ်ပေါ့ alpha ရောင်ကြီးရယ် beta ရောင်ကြီးရယ် gamma ရောင်ကြီးပေါ့ gamma ရောင်ကြီးကတော့နည်းနည်းလေးတော့ extreme နဲ့တူတူပဲပေါ့သူကအားလုံးထောက်ထွက်နေတယ် beta ရောင်ကြီးကတော့တောင်တန်ရောင်ပေါ့ခန်းလေးမှန်လေးပေါ့ set group တွေပဲထောက်ထွက်နေတယ်ဒါပေမဲ့ကျတော့ညများတော့စတုပြားသေးသေးတွေပဲကြတော့လည်းမထောက်နိုင်ဘူးဒီ gamma ရောင်ကြီးကအများကြီးထောက် alpha ရောင်ကြီးကတော့ဆက်ကြည့်ရတော့ဘာလို့ခံနေတော့သူမဖောက်နိုင်ပါဘူးဒါပေမဲ့ radiation တွေကတော့အားလုံးကဒုက္ခပေးနိုင်ပါတယ်တရားချီတရားလူတွေနဲ့ဖြစ်တွေ့တဲ့လူတွေနဲ့မူးတယ်ဝေးတယ်အော့အာလာတွေရှိတယ်စိတ်များသွားပြီဆိုရင်တော့အသက်အန္တရာယ်ဆွေးနွေးတော့တဲ့အထိဖြစ်လာပါတယ်ဒါဆိုအဖြစ်ကတော့အသက်ဆုံးရှုံးလာတာအဲ့တော့ခုခံလာတဲ့ဟိုအဲ့ဒီ fall out ဆိုတဲ့တရားချီတွေပြင်လာတဲ့ပစ္စည်းတွေဝင်လာရင်ဘယ်လိုလုပ်လို့အပြင်ကိုရောက်အောင်လုပ်လို့ပြော
ဆက်ဘယ်လိုပစ္စည်းတွေပါလဲဆက
်ဒီနျူကလ িয়ার ဓာတ်ပေါင်းမှုကထွက်တဲ့ဟာ element အနေနဲ့ drust အနေနဲ့တရားတော့ရှိတယ်လို့ပြောတယ်ဒါပေမဲ့အဓိကပစ္စည်းကတော့ဒီမျိုးလို့သူတို့စပါရှာတယ်အဲ့ဒါကတော့ americium 241 cesium 137 iodine 131 နဲ့ strontium 92ဖြစ်တာပေါ့ကျွန်တော်တို့ channel ဘိုင်းမှာဆိုရင်အခု30ခန်းနဲ့ကြာသွားပြီလေဒါပေမဲ့အဲ့ဒီပစ္စည်းတွေကတဲ့အောင်ချီခွင့်နေစေပဲသူတို့ကဟာဖလိုက်လို့ခေါ်တဲ့ဒီပစ္စည်းတွေကပမာဏနေဝပဲကျန်းကိုကျန်နေသေးတာအမေရိကန်လို့ပါလို့ဆိုရင်တစ်ပေါင်းများစွာဒီတိုင်းရှိနေနိုင်တယ်အထူးသဖြင့် iodine ဆိုတဲ့ဟာပေါ့ iodine 131 အမှန်ကြောက်စရာကောင်းတယ်အဲ့ဒီ iodine 131 ကဒီကျွန်တော်တို့ thyroid ဆီထဲကိုဝင်သွားရင်ပြန်မထွက်တော့ဘူးသူကဓာတ်ရောင်ချီရှင်လုံးထွက်လာတော့ thyroid မှာကန်ဆာရောဂါဖြစ်လာတော့သိရတာပဲဒီတိုင်းပဲ cesium 137လို့ပါလဲခုခံလာတဲ့ရောက်လာတဲ့အဲ့ဒီခါကျရင်သူကအပြင်းမထွက်တော့ဘူးအထူးသဖြင့်ဒီကောင်လေးကဒီ fall out ဆိုခေါ်တဲ့အဲ့ဒီဓာတ်ပြာတွေပေါ့ဒီ တပ်ပြားတွေကပင်လယ်ထဲကိုကျသွားတယ်။မြေကြီးပေါ်တစ်ပင်ပေါ်တွေကျတယ်။မြက်ခင်ပေါ်တွေကျတယ်။အဲ့တော့အဆိုးဆုံးကတော့မြက်ခင်ပေါ်မှာကျရင်အဲ့ဒါကိုနွားတွေအခြားတိရစ္ဆာန်တွေစားတယ်။အဲ့တိရစ္ဆာန်တွေကစားရင်နွားကစားတယ်ဆိုရင်နွားနုတ်ထဲမှာခုန iodine 131 cesium 137ကဝင်သွားတယ်။အဲ့တော့အဲ့ဒါတွေကနွားနုတ်တောက်တဲ့လူတွေသူရဲ့ကလေးတွေကသူခန္ဓာဘော်ဒီဝိတ်ကတေးတော့သူ့ရဲ့ thyroid မှာအရင်ထိခိုက်ွယ်တယ်အဲ့တော့ခလေးတွေတေးချေပြည့်စည်လာကြပ
ါဆက်ဒီအနုမျိုးဒီရောင်ကြီးတင့်တဲ့လို့ကုသလို့ရောရပါလားဆက
်နျူကလ িয়ার အရင်ဒီဆိုဂျူဝါလေအနုမျိုးရောင်ကြီးတေတယ်ရေရှင်းတင့်တယ်ဆိုတော့ကျွန်တော်တို့အခုလက်ရှိတော့တိတိကျကျကုသနိုင်တဲ့ဟာတွေဘာမှမရှိပါဘူးဘာကြောင့်လဲဆိုရင်သူ့ကိုယ်တိုင်ကတော့ပြန်မထွက်ပြန်ရေထဲမှာရှိတော့သူ့အပြင်ရောက်အောင်ထုတ်ပြေးနိုင်တဲ့ဆွမ်းအားမရှိဘူးမရှိတော့တဖြည်းဖြည်းနဲ့ဟိုတင်ကြီးပြည့်စည်ကြပဲတွေ့ရတယ်အကြဆုံး1 to 2 grade တော့သိပိုင်းထိတိုင်းတော့တစ်လကွယ်လောက်ရှိအသက်ရှင်နေနိုင်တယ် 2 to 6 grade လောက်ထိတော့နှစ်လလောက်ရှိအသက်ရှင်နိုင်တော့ဒါပေမဲ့ 6 to 8 grade လောက်ထိတော့ထက်ရှင်လို့ပဲပြေသွားနိုင်တဲ့သဘောမျိုးရှိတယ်အလုံးစုံခိုင်ရဲ့နှစ်ပတ်လောက်ပဲအသက်ရှင်နေနိုင်တယ်လို့ဆိုတယ်ဒါကြောင့်တောင်ချီထိသွားပြီးရောဒီဆဲလ်တွေကလည်းစပြည့်စည်သွားပြီးနောက်ထပ်ပြုပြင်လို့မရတဲ့ဟာတွေအများကြီးရှိတာပေါ့သူကဘာနဲ့တူလဲဆိုရင် X-ray ရောက်ထိတဲ့လူပဲလေဂျက်ခွန်ကန်တွေမှာဒီဘလော့တင့်သွားလဲဆိုရဟာကျွန်တော်တို့ဒီ patch လေးတွေနဲ့စရငါတော့တောင်ချီဒီလောက်တင့်နေပြီးနောက်ထပ်တင့်ဖို့အဆင်မပြေတော့ဘူးဆိုရင်အဲ့ဂျက်ခွန်ကန်မှာအလုပ်လုပ်လို့မရတဲ့ဟာတွေဖြစ်လာပါလေ X-ray လို့ပြောလို့ဆိုရင်လည်းဒီလိုပဲကျွန်တော်အနုယူကျောင်းချီတင့်မတင့်ဘူးကျွန်တော်စမ်းသပ်တဲ့ကိရိယာလေးပုံမှန်တတ်ထားရပါတယ်
။ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ကြရစို့။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင
်။ VOA American တိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပ
ါ။ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုကြောင့်လူသားချင်းစာနာမှုနဲ့လူ့ခွင့်ရေးပြဿနာတွေကြုံနေရတာကိုဖြေရှင်းဖို့ကြိုးစားနေတဲ့မဟာမိတ်တွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပိုလန်နိုင်ငံကိုတွားရောက်ခဲ့ပြီးအဲဒီမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ယူကရိန်းမှာကျုံနေရတဲ့လူသားစာနာမှုပြဿနာတွေကိုမဟာမိတ်တွေဘယ်လိုတုံ့ပြန်ကင်တွယ်နေတယ်ဆိုတာကိုသမရဘိုင်ဒန်ကို resort လေးစိတ်မှာရှင်းပြခဲ့ကြတာဖြစ်ပါတယ်။မတ်လ16ရက်နေ့ကမရိုပိုမြို့ပြဿတ်ရုံကိုရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြဿတ်ရုံထဲမှာဘုံးခိုးနေကြတဲ့မြို့ကန်300တေဆုံးခဲ့ရတယ်လို့မရိုပိုမြို့ကောင်စီအရာရှိတွေကတောက်ကြနေမှာပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်တွေကမိန်းကလေးကျောင်းတွေကိုပိတ်ပစ်ခဲ့တဲ့နောက်အမေရိကန်ကတာလီဘန်တွေနဲ့ဒိုဟာမှာကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲတွေကိုဖျက်သိမ်းလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေအပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်၊ကနေဒါနဲ့ဗြိတိန်နိုင်ငံတို့ကနောက်ထပ်အရေးယူတံခတ်မှုတွေကိုကြေညာလိုက်ပါတယ်။မတ်လ29ရက်နေ့မှာကြာရောက်မဲ့တမတော်နေနဲ့တိုက်ဆိုင်ပြီးပြီးခဲ့တဲ့နှစ်ဒီလိုအချိန်မှာပဲစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြခဲ့တဲ့အရသာပြည်သူတွေကိုတွေးထွက်တန်းယုံနှိမ်နင်းခဲ့တဲ့နှစ်ပတ်လည်ဖြစ်နေလေတံခတ်မှုတွေကိုကြေညာလိုက်တာဖြစ်ပါတယ်။တံခတ်လိုက်တဲ့စင်းထဲမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုမှာတာဝန်ရှိတယ်လို့ဆွဆွဲထားတဲ့တပ်မ66ပြန်အလဲပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဗိုလ်မှူးချုပ်ကိုကိုဦးနေပြည်တော်တိုင်းမှုဗိုလ်ချုပ်ဇော်ဟင်းတို့လည်းပါဝင်ပါတယ
်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲအက်တာရဲ့တို့ဖြစ်ကြပါတယ်။တောတာရှင်များနဲ့မြန်မာပြည်သူပြည်သားအလုံးဘေးကင်းရန်ကင်းကြပါစေ။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.